សង្ងំនៅក្នុងសរសៃប្រសាទរបស់យើងហ្នឹងហើយដល់យើងចាស់ទៅពី60 65ទៅវារើឡើងត្រឡប់មកវិញដូច្នេះវាចេញមនុស្សភាគច្រើនណាស់ចេញហើយបើសិនជាយើងចាក់ថ្នាំការពារហ្នឹងទៅវាជៀសវាងកុំឲ្យចេញរើមហ្នឹងពីព្រោះរើមហ្នឹងកាលណាចេញទៅវាអាចឈឺចាប់ខ្លាំងហើយចុងក្រោយបើវាចេញនៅលើមុខប៉ះភ្នែកចុងក្រោយអាចធ្វើឲ្យខ្វាក់ភ្នែកក៏មានដែរហ
្ន
ឹងគឺចាស់ចាស់ពីអាយុ60ទៅ64ហ្នឹងគេចាក់តែមួយមជុលទេតែម្ដងទៅគឺបានការពាររហូតចាលោកបាទសុំមួយទៀតបាទសុំមួយទៀតមួយទៀតគឺថាអំពីជំងឺការពារសួតគេហៅនៅមកកុសសួតនេះកាលណាបើមានឈឺអានៅមកកុសហ្នឹងគឺសាហាវណាស់គឺអាចស្លាប់បានដូច្នេះត្រូវចាក់ឲ្យពីរដងចាក់ឲ្យមួយគេហៅថា polysaccharide vaccine មួយទៀតគេថា conjugate vaccine ត្រូវចាក់ទាំងពីរហ្នឹងបាទដូច្នេះខ្ញុំអាចទទួលសំណួរបានបាទ
ចាលោកវិជ្ជាបណ្ឌិតសូមអភ័យទោសចាស់សូមកាត់លោកវិជ្ជាបណ្ឌិតបន្តិចពីព្រោះអីមានចង្ការអ្នកសួរក៏សួរនៅក្នុងជំងឺដែលលោកដែលរៀបរាប់បាយមិញហើយមិនចង់ឲ្យទៅហួសចាហើយតទៅនេះនាងខ្ញុំសូមទទួលសំណួរពីអ្នកស្រីច័ន្ទធីនៅទីក្រុងភ្នំពេញជំរាបសួរអ្នកស្រីច័ន្ទធីចាសូមសួរទៅលោកវិជ្ជាបណ្ឌិតចា
សូមជួយអ្នកស្រី
សួរលោកវិជ្ជាបណ្ឌិត
ខ្
ញុំចង់សូមសួរលោកវិជ្ជាបណ្ឌិតរឿងអាចគេចាក់ថ្នាំការពារមហារីកមាត់ស្បូនណាតើមានប្រសិទ្ធភាពទេចំពោះអ្នកដែលគេរៀបការហើយអញ្ចឹងណាឃើញគេចាក់ Silverage អញ្ចឹងមិនដឹងថាមានប្រសិទ្ធភាពអត់ចំពោះអ្នកដែលរៀបការហើយហើយមួយទៀតខ្ញុំចង់សួរពីរឿងអាវ៉ាក់សាំង MMR ដែលគេចាក់ក្មេងណាណាចាក់កូនខ្ញុំចាក់ហើយចាក់បានម្ដងស្រាប់តែមានកាសឡាតែនហ្នឹងណាតើគួរទៅចាក់បន្តទៀតគ្រប់3ដងដូចគ្រូប៉ែតគេឲ្យចាក់3ដងគួរទៅចាក់ទៀតអត់បើចាក់ហើយកើតអញ្ចឹងហើយមួយទៀតចង់សួរមិញលោកវិជ្ជាបណ្ឌិតថាមានជំងឺមានវ៉ាក់សាំងការពារជំងឺរលាកសួតតើស្រុកខ្មែរយើងមានហើយនៅគួរអាចទៅរកចាក់នៅកន្លែងណាបានចា
បាទ
ចាលោក
ហើយ
ចំពោះអីមហារីកស្បូនអីនៅស្ត្រីដែលគេអនុញ្ញាតឲ្យប្រើគឺថាប្រើពីកូនក្មេងពីអាយុ13ឆ្នាំទៅដល់ស្ត្រីអាយុ26ឆ្នាំគេបានរកទៅឃើញថាបើសិនជាចាក់ក្នុងរយៈពេលហ្នឹងពីអាយុ13ឆ្នាំដល់26ឆ្នាំហ្នឹងគឺមានប្រសិទ្ធភាពខ្លាំងគឺអាចការពារជំងឺមហារីកស្បូនហ្នឹងបាន 70% បាទប៉ុន្តែបើសិនជាចាក់ក្រោយពីអាយុ26ឆ្នាំហ្នឹងគឺថាវាមិនសូវមានប្រសិទ្ធភាពដូច្នេះគេយើងអាចចាក់បានប៉ុន្តែគេមិនអីគេថាគេមិនសំណាគេមិនចង់ឲ្យយើងចាក់ទេប៉ុន្តែការបើយើងចង់ចាក់ក៏ចាក់មិនខុសដែរបាទប៉ុន្តែប្រសិទ្ធភាពវាមិនសូវមានដូចជាអ្នកដែលចាក់ពេលមុនអាយុ26ឆ្នាំចំពោះមហាអាការពីស្បូនចំពោះអ្នកដែលរៀបការហើយគឺគេមិនបានបញ្ជាក់រឿងនឹងច្បាស់លាស់ទេប៉ុន្តែចាំនយោបល់ខ្ញុំគឺថាមិនជំទាស់ទេបើសិនជាអ្នកនឹងនៅអាយុតែជាង26ឆ្នាំគឺអាចចាក់បានឬក៏ហួសពី26ឆ្នាំក៏ចាក់បានដែរប៉ុន្តែគ្រាន់តែយើងត្រូវដឹងថាវាប្រសិទ្ធភាពវាមិនបានពេញបាទបោដូចជាកាលណាយើងចាក់ពីអាយុ13ទៅ26ឆ្នាំហើយកាលណាយើងមិនធ្លាប់មានការរួមភេទបាទចំពោះ MMR ចាក់ក្មេងហើយកើតមកក្លាតែនជួនកាលមកពីឆ្នាំនឹងវាមិនដូចថាវាហួសរយៈពេលឆ្នាំនឹងខូចមិនគ្រប់គ្រាន់ក៏ថាបានដែរឬក៏ចាក់ទៅវាខុសដូច្នេះត្រូវទៅសួរត្រូវបន្តទៅទៀតបាទនៅសល់ប្រមាណនឹងត្រូវបន្តទៅទៀតប៉ុន្តែត្រូវបញ្ជាក់ច្បាស់ថាឆ្នាំនឹងត្រូវឲ្យឆ្នាំនឹងឲ្យមានលក្ខណៈត្រឹមត្រូវបាទត្រូវពិនិត្យឆ្នាំនឹងបានមែនទែនដឹងថាឆ្នាំនឹងមិនហួសឱកាសពេលវេលាដែលត្រូវចាក់នឹងហើយឆ្នាំនឹងត្រូវទុកនៅកន្លែងដាក់ទូទឹកកកដាក់អីឲ្យត្រឹមត្រូវដូច្នេះគឺត្រូវពិនិត្យតទៅទៀតឲ្យបានច្បាស់លាស់មុននឹងចាក់តទៅទៀតប៉ុន្តែត្រូវតែបន្តទៅទៅទៀតបាទចំពោះឆ្នាំរលាកសួតមានក្នុងតាមខ្ញុំមើលក្នុងកម្មវិធីរបស់អង្គការសុខភាពពិភពលោកនៅស្រុកខ្មែរយើងមានគេហៅថា pneumococcal vaccine pneumococcal vaccine ហ្នឹងគឺសម្រាប់កូនក្មេងផងសម្រាប់មនុស្សចាស់ផងវាមានពីរយ៉ាងដូចខ្ញុំនិយាយយើងមួយគេហៅថា polysaccharide PPSV23 អាហ្នឹងមានវ៉ាក់សាំងសម្រាប់មេរោគច្រើនពីព្រោះក្នុងនឹងពូជវាមានច្រើន ហើយមួយទៀតគេហៅថា conjugate vaccine នឹងមានតិចជាងប៉ុន្តែបូកបញ្ចូលទាំងពីរហ្នឹងគឺថាគម្របគ្រួសារមេរោគnemococcus បានគ្រប់ទាំងអស់ភីចរាដើម្បីការពារចំពោះជំងឺដែលតាក់ទងនឹង nemococcus ហ្នឹង nemococcus ហ្នឹងគឺកាលណាវាធ្វើទុកយើងគឺថាវាអាចធ្វើឲ្យលាកសួតអាចធ្វើឲ្យលលាកស្រមខួរក្បាលឬក៏ឲ្យមានដំបៅបែកក្នុងត្រចៀកខ្ទួតក្នុងត្រចៀកឬក៏អាចធ្វើឲ្យមានមេរោគនឹងវាចេញពេញឈាមហើយវាសាហាវណាស់ជួនកាលបើសិនជាក្មេងនឹងវានៅក្មេងខ្លាំងឬក៏អ្នកនឹងចាស់អាយុពីលើសពី65ទៅគឺវាអាចធ្វើឲ្យស្លាប់បានពីព្រោះវាសាហាវដូច្នេះឆ្នាំហ្នឹងគឺអាចការពារបានគឺយើងអាចត្រូវតែចាក់ហើយនៅស្រុកខ្មែរនៅទៅបើយើងទៅពេទ្យធម្មតាយើងអាចសួរគេគឺត្រូវមានវ៉ាក់សាំងនឹងបាន
ចាលោកវេជ្ជបណ្ឌិតខ្ញុំក៏សង់ចង់ជម្រាបទៅអ្នកស្ដាប់នៅខាង Facebook អ្នកសួរខាង Facebook ក៏ញ៉ៃរំដួលក៏សួរដែរថាតើតើមានប្រសិទ្ធភាពពីអាយុប៉ុន្មាននៅក្នុងការចាក់ថ្នាំមហារីកសបូនហើយក៏សូមជម្រាបដែរថាលោកវេជ្ជបណ្ឌិតបានបញ្ជាក់អំបញ្ញមិញហើយគឺពីអាយុ13
ទៅ13ទៅ26ឆ្នាំ
ទៅ26ចា៎បើ
តាមការពិតវានឹងក្នុងមានប្រសិទ្ធភាពខ្ពស់ជាងគេប៉ុន្តែគេអាចចាក់តាំងពីអាយុ9ឆ្នាំទៅក៏ចាក់បានដែរហើយអ្នកខ្លះគេចាក់លើសពី26ឆ្នាំទៅក៏ចាក់បានដែរក៏ប៉ុន្តែគាត់ថាវាមិនសូវមានប្រសិទ្ធភាពហើយក៏ឯម្យ៉ាងទៀតពេលដែលគេធ្វើការរីស្រាវជ្រាវមុននឹងចាក់មុននឹងយកវ៉ាក់ស៊ីននឹងអនុញ្ញាតឲ្យវ៉ាក់ស៊ីននឹងប្រើគេធ្វើការពិសោធន៍ចំពោះតែមនុស្សដែលអាយុត្រឹម26ឆ្នាំទេលក្ខណៈសំខាន់ផងគឺត្រូវគេមិនបានធ្វើការរីស្រាវជ្រាវចំពោះមនុស្សស្ត្រីដែលអាយុលើសពី26ឆ្នាំហើយដូច្នេះបានជាគេច្រើនតែនិយាយថាកុំឲ្យលើសប៉ុណ្ណឹងប៉ុន្តែបើសិនជាលើសយើងចង់ចាក់ក៏មិនទាស់ខុសដែរបាទ
ចា
ហើយខ្ញុំឆ្លៀតថាវ៉ាក់សាំងហ្នឹងមិនមែនចាក់សម្រាប់តែស្ត្រីទេប្រុសក៏ចាក់ដែរហើយពីព្រោះថ្នាំហ្នឹងវ៉ាក់សាំងហ្នឹងមិនគ្រាន់តែការពារមហារីកកសបុននេះគឺថាការពារមហារីកយូនីមួយមាត់ទ្វារយូនីបបោមាត់យូនីហើយនឹងរុនយូនីហ្នឹងវាអាចការពារបានហើយនឹងការពារកុំឲ្យមានដោះរឹសនៅលើភេទសម្រាប់បារៈនិងស្ត្រីដោះរឹសគេហៅថាប៉ាពីឡូម៉ាគេហៅថាវូតអាហ្នឹងគឺឆ្នាំហ្នឹងអាចការពារបានហើយនឹងចំពោះអ្នកដែលរួមភេទពីប្រុសទៅប្រុសគឺការពារកុំឲ្យមានមហារីកនៅក្នុងកសាគ្រូតបាទ anal cancer ពីព្រោះហើយម្យ៉ាងទៀតគេរលរហូតទៅដល់អញ្ចឹងទៀតថាថាមេរោគប៉ាពីឡូម៉ាវីរុសនោះវាតាក់ទងរហូតទៅដល់ច្រមុះទៀតបាទមហារីកច្រមុះហើយនឹងមហារីកក្នុងកកបាទមហារីកក្នុងកកហើយនឹងមហារីកក្នុងច្រមុះនោះគឺអាចតាក់ទងនៅក្នុងតាក់ទងនឹងវីរុសដែរពីព្រោះថាអ្នកដែលប្រើឯរបៀបសាប់ឯមេថុនតាមផ្លូវមាត់បាទអាចតតងទៅកម្មនឹងជាពិសេសចំពោះអ្នកដែលឯរួមភេទពីប្រុសទៅប្រុសបាទ
ចាលោកអ្នកនាងកំពុងតែស្ដាប់ការផ្សាយកម្មវិធី Hello VOA ពីរដ្ឋធានី Washington ជាមួយលោកវេជ្ជបណ្ឌិតតាំងតេហុងនៅរដ្ឋ Florida អំពីការចាក់ថ្នាំការពាររោគសម្រាប់មនុស្សពេញវ័យនិងមនុស្សចាស់តទៅនេះខ្ញុំសូមការអនុញ្ញាតពីលោកវេជ្ជបណ្ឌិតទទួលសំណួរពីអ្នកស្ដាប់នៅខេត្តកំពង់ឆ្នាំងគឺលោកលីយៀងជម្រាបសួរលោកលីយៀងហើយសូមជូនសំណួរទៅលោកវេជ្ជបណ្ឌិតចា៎សូមអ
ញ្ជើញលោកលីយៀង
ជម្រាបសួរបាទសូមជម្រាបសួរលោកវេជ្ជបណ្ឌិតតាំងពីហង
បាទសូមអញ្ជើញប
ាទជម្រាបសួរបុគ្គលិក VOA បាទ
ចា៎ជម្រាបសួរ
ខ្ញុំមិនឈ្មោះលីយៀងទេលីសៀត
លីសៀតចា៎សូម
តត
ចា៎ចា៎សូម
បាទខ្ញុំសូមជួយតែម្ដងណាទី1ខ្ញុំសូមជួយគឺថាចំពោះកុមារដែលទើបកើតនេះគឺគេត្រូវចាក់ថ្នាំការពារវ៉ាក់សាំងចំនួន5មុខបាទបាទដូចជាជំងឺខាន់ស្លាក់ទេកណោះរបេងអីហ្នឹងគឺបាទច
ា៎
តែខ្ញុំជឿថាតើ ឆ្នាំចាក់ហ្នឹងមានទៅជាប្រមាណឆ្នាំដែរបាទអានេះជំនឿទី1ហើយជំនឿទី2ខ្ញុំចង់សួរថាគ្រួសារមួយឪពុកម្ដាយអត់មានរូបខ្លាំទេគាត់ទៅជិះឈាមអត់មានរូបខ្លាំទេប៉ុន្តែកូនទៅជិះឈាមគាត់តែមានរូបខ្លាំតែមួយហេតុអីបាទនេះជំនឿទី2បាទជំនឿទី3ខ្ញុំចង់សួរថាអានេះជាចំណងខ្ញុំឲ្យលោកវិជ្ជាបណ្ឌិតពន្យល់បន្តិចពីព្រោះថ្មីថ្មីនេះនៅខេត្តស្រីត្រែងខ្ញុំស្ដាប់ព័ត៌មានលោកឪពុកអ្នកម្ដាយក៏មិនបានមានហ៊ានយកកូនទៅចាក់ឆ្នាំការពារបាក់តាំងទេពីព្រោះខ្លាចឆ្លងជំងឺអេតាមការចាក់ឆ្នាំបាទអានេះបញ្ហាទី3ហើយខ្ញុំមានជំនួយរបស់ខ្ញុំសូមអរគុណខ្ញុំជម្រាបលា
ចាសូមអរគុណលោកលីសៀតចា
បាទហើយការវាក់សាំងនឹងវាត្រូវការពារបានមួយជីវិតក៏ប៉ុន្តែដល់ត្រូវចាក់ទៅតាមរយៈរបស់គេភាគច្រើនស្មើនឹងត្រូវប្រើពេល3ដងតាមអាយុនឹងតាមចំនួនពីច្រឡោះពី1ទៅ1ជួនកាល1ខែជួនកាល3ខែ6ខែ1ឆ្នាំគឺថាត្រូវទៅតាមកម្មវិធីរបស់គេក្នុងនឹងកាលណាយើងទៅពេទ្យគេមានតារាងរបស់គេគេប្រាប់យើងថាត្រូវចាក់ពេលណាហើយដូចខ្ញុំនិយាយអញ្ចឹងកាលណាយើងចាស់ទៅអង្គទីកដែលការពាររបស់យើងនឹងអាចចុះបានដូច្នេះមនុស្សចាស់ជួនកាលអ្នកខ្លះគេត្រូវការចាក់ហើយត្រឡប់មកវិញដើម្បីឲ្យវាអង្គទីកនឹងមានកម្លាំងត្រឡប់មកវិញជាពិសេសដូចជាកាលណាយើងមានតេតាណូសកាលណាយើងចាក់ពីក្មេងហើយបើកាលណាយើងចាស់ទៅបើសិនជាយើងទៅលបួសធម្មតានៅពេទ្យសហរដ្ឋអាមេរិកគេត្រូវចាក់ថ្នាំបន្ថែមដើម្បីគេហៅថា booster ដើម្បីឲ្យអង្គទីកនឹងកើតត្រឡប់មកវិញឲ្យមានការពារច្បាស់មានកម្លាំងច្បាស់លាស់ដើម្បីដឹងថាអាចការពារបានដូច្នេះត្រូវតែបន្ថែមទៅតាមមុខរបស់ឆ្នាំចាក់នឹងដូចជា Hepatitis B គឺនៅកាលណាយើងចាក់ហើយគឺមួយអាយុហើយបាទមួយជីវិតនឹងយើងមិនចាំបាច់ចាក់ថែមទៀតទេភាគច្រើនមិនចាំបាច់ចាក់ថែមទៀតទេជួនកាលអ្នកខ្លះចាក់ហើយដល់គេវាស់រកអង្គទីកទៅអត់ឃើញមិនមែនបានន័យថាអត់មានទេបាទមានអ្នកភាគតូចវាអត់មានអញ្ចឹងមែនប៉ុន្តែភាគច្រើនគឺថាវាមានប៉ុន្តែវាមានជាកម្រិតនឹងវាតិចតួចពេកយើងគេមិនអាចវាស់បានអ្នកហ្នឹងក៏មិនជាបញ្ហាដែរទុកជាឈឺទុកជាប៉ះវីរុសត្រឡប់មកវិញគឺថាខ្លួនអ្នកហ្នឹងច្រើនតែមានសមត្ថភាពអាចនឹងតតាអាចនឹងប្រឆាំងនឹងរោគនឹងបានទុកជាមានអង្គទីកខ្សោយក៏ដោយដូច្នេះមិនជាបញ្ហាទេចំពោះសំណួរទី2គឺថាម្ដាយឪពុកអត់ម្ដាយអត់រូបអត់កើតមានជំងឺថ្លើមកូនមានជំងឺថ្លើមគឺថាវាមកពីឆ្លងមិនមែនឆ្លងពីម្ដាយភាគច្រើននៅស្រុកយើងគឺថាច្រើនតែឆ្លងពីម្ដាយមកកូននៅពេលដែលសម្រាលហ្នឹងប៉ុន្តែមានភាគខ្លះក៏ឆ្លងដោយសារមិនមែនមកពីម្ដាយដូច្នេះកូនហ្នឹងអាចកើតមាន hepatitis ហ្នឹងទុកជាមិនឆ្លងពីម្ដាយក៏អាចកើតមានដែរកើតមានជាពិសេសបើសិនជាកូនហ្នឹងអាចទៅប៉ះឈាមឬក៏ទៅប៉ះគ្រឿងរបស់ដែលឆ្លងដែលអាចឆ្លងបានពីអ្នកឯទៀតឬក៏ទៅរួមភេទជាមួយអ្នកដែលមាន hepatitis B ឬក៏ទៅចាក់ថ្នាំដែលមានឆ្លងហ្នឹងក៏វាអាចឆ្លងជំងឺ hepatitis B នឹងបានដែរនៅស្រុកខ្មែរយើងមានច្រើនណាស់បាទជំងឺឆ្លងហ្នឹងដូច្នេះត្រូវតែចាក់វ៉ាក់ស៊ីនហ្នឹងឲ្យបានកើតមកកូនកើតមកត្រូវតែចាក់វ៉ាក់ស៊ីនភ្លាមកុំភ្លេចឲ្យសោះហើយបើសិនជាយើងមនុស្សចាស់យើងមិនធ្លាប់បានចាក់វ៉ាក់ស៊ីនក៏ត្រូវចាក់វ៉ាក់ស៊ីនពេលណាក៏បានដែរហើយវ៉ាក់ស៊ីន hepatitis B ហ្នឹងជាសំខាន់ណាស់ពីព្រោះថា hepatitis B ហ្នឹងអាចធ្វើឲ្យស្លុតថ្លើមហើយដែលយើងបារម្ភជាងគេគឺថា hepatitis B ហ្នឹងអាចធ្វើឲ្យមហារីកថ្លើមគ្មានខ្មែរស្លាប់ច្រើនណាស់ដោយសារ hepatitis B ហ្នឹងចំនួនចំនួនទី3គឺវាតកតងទៅលើការត្រួតពិនិត្យរបស់មន្ទីរគេព្យាបាលមួយមួយនេះជាការទទួលខុសត្រូវរបស់អ្នកដែលខាងរដ្ឋាភិបាលហ្នឹងគឺត្រូវទៅពិនិត្យកន្លែងដែលគ្រូពេទ្យថែទាំអ្នកជំងឺហ្នឹងជាពិសេសអ្នកដែលប្រើម្ជុលសម្រាប់ចាក់ថ្នាំយើងអាច យើងអាចគេយកកិច្ចការហ្នឹងមកកាន់កាប់ខ្លួនឯងបានគឺថាយើងត្រូវទៅសួរអ្នកគ្រូពេទ្យដែលគេចាក់ថ្នាំឲ្យយើងហ្នឹងថាតើលោកគ្រូពេទ្យឯងប្រើថ្នាំម្ជុលហ្នឹងថ្មីឬក៏ម្ជុលហ្នឹងដែលស្ងោគឺថាយើងទៀមទាថាឲ្យអ្នកហ្នឹងយកម្ជុលដែលទឹបនឹងបើកពីកញ្ចប់ហើយថ្នាំស្អី10ឆ្នាំដែលប្រើនឹងសុំឲ្យមានតែម្នាក់ឯងបើកភ្លាមភ្លាមនឹងទៅយើងអាចច្បាស់លាស់ថាมันអាចឆ្លងបាននឹងគឺថាมันបានន័យថាមិនន័យថាយើងមិនត្រូវយកកូនទៅឲ្យទៅចាក់ឆ្នាំដោយសារយើងខ្លាចអញ្ចឹងទេគឺថាយើងត្រូវទៅនាំកូននឹងទៅកន្លែងណាដែលយើងមានទំនុកទុកចិត្តកន្លែងណាដែលរដ្ឋាភិបាលគេបានធានាគេបានពិនិត្យមើលត្រឹមត្រូវហើយគេដឹងថាកន្លែងហ្នឹងគឺថាគេគោរពទៅតាមច្បាប់របស់ពេទ្យមុនគេយកម្ជុលផ្សេងផ្សេងមកចាក់ដល់កុមារទាំងអស់នឹងគឺថាបើយើងធ្វើរបៀបហ្នឹងគឺយើងមិនអាចនឹងមានជ័យរោគឆ្លងនឹងបានទេបាទ
ចាចាសូមអរគុណលោកវិជ្ជបណ្ឌិតលោកអ្នកកំពុងតែស្ដាប់ការផ្សាយរបស់ VOA ពីរដ្ឋធានី Washington VOA តោះទៅទៀតនេះខ្ញុំសូមការអនុញ្ញាតពីលោកវិជ្ជបណ្ឌិតទទួលសំណួរពីអ្នកស្ដាប់នៅខាងខេត្តកំពង់ធំគឺលោកសុនធនជំរាបសួរលោកសុនធុនហើយក៏សូមជូនសំណួរទៅលោកវិជ្ជបណ្ឌិតតាំងតេហុងចាសូមអញ្ជើញ
អញ្ជើញលោកសុនធុនបា
ទបាទជំរាបសួរអ្នកបងរាប់ជំរួលវិទ្យុសម្ដែងថារដ្ឋអាមេរិក
ចាជំរាបសួរ
លោកវិជ្ជបណ្ឌិតតាំងតេហុងបាទលោកវិជ្ជបណ្ឌិតដែលជាជាពិសេសទទួលបន្ទុកខាងសុខភាពនៃក្រុមវិទ្យុនៃរដ្ឋអាមេរិកខ្ញុំបានស្ដាប់លោកវិជ្ជបណ្ឌិតហើយដល់មិញហ្នឹងគឺថាលើស្រុកគេនឹងទៅស្រុកខាត់បាលគឺរដ្ឋបាលសហរដ្ឋអាមេរិកដែលលោកបាននោះនេះដូចជាគេទៅដាក់ស្ថានសម្រាប់សុខភាពនៃជីវបដ្ឋគេចាត់ហើយខ្ញុំចង់សួរលោកវិជ្ជបណ្ឌិតថាការចាក់ថ្នាំបង្ការកូម៉ាហ្នឹងមានប្រមាណមកនៅប្រទេសគេហ្នឹងណាហើយប្រទេសខ្មែរយើងនេះស្គាល់ដូចដែរចាក់ការពីនិយាយកំពូលក្បាលសពបែបសពយ៉ាងនៅមន្ទីរពេទ្យនៃគណៈបុផាអ៊ីនទវីសុខភាពវិទ្យាយ៉ាងឲ្យឥឡូវនេះគឺជារបបនេះគឺតែនិយាយពីរឿងចាក់ការពារសម្រាប់មនុស្សចាស់ហើយបានលោកវិជ្ជបណ្ឌិតអធិប្បាយការពារមនុស្សចាស់ហ្នឹងដូចមានរំភើបរបស់ផ្សាយយើងគាត់ប្រកាសពីនេះសម្រាប់កុមារដល់លោកមនុស្សចាស់ចឹងសូមឲ្យលោកវិជ្ជបណ្ឌិតនិយាយប្រាប់ឲ្យបានពីចំណុចនេះឲ្យច្បាស់លើសម្រាប់កុមារថាយើងចាក់ជាពីរាជញ្ញាអ្វីខ្លះសម្រាប់កុមារអ្វីខ្លះបានច្បាស់លាស់ហើយសូមអរគុណលោកវិជ្ជបណ្ឌិតបានមកបកស្រាយរបស់នេះសូមអ្នកទីទទួលកំណត់សម្រាប់ខ្ញុំចំពោះ
ពួក
ខ្មែរឡើយនេះចំណោណាចារចាស់ទាំងនេះនេះមានច្រើនគឺប្រមាណហ្នឹងណាគួរថាអត់ថាទៅថាតែគឺយើងទាំងអស់ហើយឥឡូវណាលោកវិជ្ជបណ្ឌិតសូមអរគុណ
បាទបាទខ្ញុំដឹងថាខាងក្រសួងសុខាភិបាលខ្មែរនឹងមានការតាក់ទងជាមួយនឹងក្រសួងសុខាភិបាលអីសុខភាពពិភពលោកតាមសេចក្តីរាយការណ៍របស់ក្រសួងសុខាភិបាលពិភពលោកដែលខ្ញុំអាចឃើញថានៅស្រុកខ្មែរនឹងថ្ងៃសប្តាហ៍នេះមានឆ្នាំចាក់សម្រាប់ការពារកញ្ជ្រឹលការពារអីប៉ូលីយ៉ូអីការពារខាន់ស្លាក់តេតាណូសក្អកមាន់ឆ្នាំមេរោគម្យ៉ាងគេហៅថា Hemophilusinfluenza ឯឆ្នាំកាពីជំងឺ virus ឆ្លាម B តេតាណូសនិងឆ្នាំឯជំងឺរលាកខួរក្បាលគេហៅថា encephalitis និងជំងឺរបេងនេះរបស់នឹងមាននៅស្រុកមួយមួយគឺយើងមិនអាចប្រៀបធៀបគ្នាបានទេភាគច្រើនគឺថាស្តង់ដាច្រើនតែមានដែលខ្ញុំនិយាយមកទាំងអស់ហ្នឹងវាមានស្តង់ដាអញ្ចឹងហើយប៉ុន្តែដូចជាសហរដ្ឋគឺថាគេអត់មានចាក់ថ្នាំជំងឺរាគគូក្បាលគេថា encephalitis Japanese encephalitis អត់មានទេពីព្រោះនៅស្រុកគេគ្មានហើយគេមិនចាក់ថ្នាំការពាររបេងទេហើយពីព្រោះនៅនេះវាមិនសូវសម្បូរដូច្នេះស្រុកមួយមួយហ្នឹងគឺវាខុសគ្នាទៅតាមហ្នឹងយើងមិនអាចប្រៀបធៀបគ្នាបានទេប៉ុន្តែស្តង់ដាភាគច្រើនគឺកញ្ជ្រឹលប៉ូលីយ៉ូខាន់ស្លាក់តេតាណូសក្អកមាន់ hemophilus influenza virus 3b ហើយនឹងឯទេតនោះបាទហើយអាឯឆ្នាំនឺមកកុសក៏ជាស្តង់ដាដែរនៅក្នុងនៅសហរដ្ឋ hemophilus influenza ក៏ស្តង់ដាហើយនេះជាស្តង់ដានៅតាមសហរដ្ឋដូច្នេះវាមិនដូចគ្នានៅស្រុកខ្មែរទេបាទ
លោកវិជ្ជបណ្ឌិតចុះ allergy
ចំពោះ allergy នឹងជាឆ្នាំអីក៏អាច allergy បានដែរយើងជៀសមិនរួចទេបាទមិនជៀសមិនរួចទេពីព្រោះអីវាតែងតែមាននៅក្នុងជាតិដែលគេចាក់ឆ្នាំនឹងជាពិសេសជាងការឆ្នាំខ្លះវាមានជាតិពងមាន់ជាតិដែលសុទ្ធនឹងគឺអ្នកខ្លះមាន allergy ជាមួយសុទ្ធនឹងគឺវាអាចមានបញ្ហាបានដូច្នេះវាជាតិកណ្ដាលយើងចាក់ដំបងប្រផុតបើយើងទៅកន្លែងដែលមន្ទីរពេទ្យគេថែទាំអ្នកជំងឺទូទៅគេអាចនឹងជួយយើងបានក្នុងពេលដែលមាន allergy ហ្នឹងគឺមានឆ្នាំគេដែលគេចាក់មកដើម្បីនឹងបច្រាសត្រឡប់មកវិញអាចជួយបានបាទជាមិនរួចទេជួនកាលអ្នកខ្លះក្តៅខ្លួនគ្រុនបន្តិចបន្តួចក៏ជាធម្មតាដែរអស់កម្លាំងឈឺស្លាក់ដៃស្លាក់ជើងបន្តិចបន្តួចគឺជាធម្មតាទេជួនកាលមិនមែនចេញស្អីលើស្បែកអីបន្តិចបន្តួចនឹងក៏ជាធម្មតាប៉ុន្តែយូរយូរក៏មានខ្លាំងដោយថាអ្នកខ្លះក៏គ្រុនរហូតដល់បកាច់ក៏មានដែរប៉ុន្តែមិនមែនច្រើនមិនច្រើនទេបាទមានបន្តិចបន្តួចទេបាទ
ជាលោកវិជ្ជបណ្ឌិតអ្នកស្ដាប់ខាង Facebook ឈ្មោះតូឡាសួរថាគាត់មិនដែលចាក់ថ្នាំកញ្ជ្រឹលទេរហូតមកដល់អាយុ37ហើយតើគាត់អាចកើតកញ្ជ្រឹលដែរឬទេចា
គាត់អាចកើតបានបាទហើយបើគាត់មិនធ្លាប់ចាក់ដូច្នេះគឺក្នុងអាយុមនុស្សចាស់ហ្នឹងក៏គេអាចចាក់ថ្នាំឡើងបានដែរហើយត្រូវដឹងថាថ្នាំចាក់កញ្ជ្រឹលហ្នឹងគឺពួកកូនក្មេងគេចាក់តាំងពីតូចមកហើយគេប្រើវីរុសដែលគេធ្វើឲ្យវាខ្សោយប៉ុន្តែ virus នឹងមិនងាប់ទេដូច្នេះគេហៅថា live virus បើសិនជាអ្នកដែលចាក់ថ្នាំនឹងត្រូវដឹងថាអ្នកណាដែលមានអ្នកខ្លះមិនអាចចាក់ថ្នាំនឹងបានទេជាពិសេសអ្នកដែលមានការរបបការពារចុះខ្សោយខ្លាំងមែនទែនដូចថាអ្នកខ្លះដែលមានជំងឺ HIV នឹងគឺមិនអាចចាក់បានទេពីព្រោះឆ្នាំនឹងវាមាន virus នៅរស់បាទឬក៏អ្នកខ្លះដែលមានជំងឺធ្វើឲ្យរបបការពារវាជន់អនខ្សោយមែនទែនដូចជាអ្នកដែលមានមហារីកហើយកំពុងទទួលព្យាបាលមហារីកដែលប្រើឆ្នាំធ្វើឲ្យបញ្ចុះរបបការពារនឹងគឺថាមិនអាចប្រើឆ្នាំនឹងបានទេប៉ុន្តែចំពោះមនុស្សដែលធម្មតាគឺអាចប្រើបានបាទ
ជាលោកវិជ្ជបណ្ឌិតខ្ញុំសូមអភ័យទោសពីព្រោះពេលវេលាដល់ទីកំណត់ទៅហើយហើយខ្ញុំក៏សូមអរគុណលោកវិជ្ជបណ្ឌិតដែលបានឆ្លើយសំណួររបស់អ្នកស្លាប់ជាច្រើននាក់ហើយក៏សូមអរគុណដល់អ្នកស្ដាប់ផងដែរដែលឧស្សាហ៍តាមដានសាកសួរអំពីការថែទាំសុខភាពតាមរយៈទូរស័ព្ទនិងតាមទំព័រ Facebook របស់ VOA ខ្មែរសូមអរគុណហើយសូមជម្រាបលា
សូមជម្រាបលាបាទបាទ
អរលោកអ្នកស្ដាប់ជាទីមេត្រីនៅក្នុងការផ្សាយរបស់ VOA នៅព្រឹកស្អែកនេះសូមលោកអ្នករងចាំស្ដាប់សេចក្តីរាយការណ៍ពីរាជធានីភ្នំពេញអំពីតុលាការក្រុងភ្នំពេញគ្រងនឹងបើកការជំនុំជម្រះរឿងក្តីសកម្មជនគណៈបកសង្គ្រោះជាតិ11នាក់ព័ត៌មានចុងក្រោយនានាតកតងនឹងការធ្លាក់យន្តហោះរបស់អាល្លឺម៉ង់ German Wings ហើយនឹងព័ត៌មានថ្មីថ្មីពីជុំវិញពិភពលោកតោះទៅទីនេះលោកកាយានឹងជួនព័ត៌មានអន្តរជាតិបញ្ចប់សូមអញ្ជើញលោកចា
៎បាទសូមអរគុណនាងមូរីវ៉ាន់រដ្ឋអញ្ញាបារាំងម្នាក់បានថ្លែងនៅថ្ងៃប្រហោះនេះថាអ្នកបើកយន្តហោះទី2នៃជើងយន្តហោះដឹកអ្នកដំណើរនៃក្រុមហ៊ុន German Wings ដែលបានធ្លាក់នៅក្នុងជួរភ្នំអាល់ប៍របស់បារាំងក្នុងសប្តាហ៍នេះបានព្យាយាមធ្វើការបំផ្លាញយន្តហោះនេះដោយចេតនាលោក Bryce Robin រដ្ឋអាជ្ញាក្រុង Marseille ប្រទេសបារាំងបានថ្លែងថាអ្នកបើកទី2ដែលមានវ័យ28ឆ្នាំឈ្មោះ Andre Lubitz បានបិទទ្វារបន្ទប់បើកចាក់សោមិនឲ្យអ្នកបើកទី1ចូលបានហើយនៅកាច់ចង្កូតយន្តហោះ Airbus A320 តែម្នាក់ឯងរដ្ឋអាជ្ញា Robin បានថ្លែងថាអ្នកបើកទី2 Lubitz បានបើកបញ្ចុះក្បាលយន្តហោះយ៉ាងលឿនប្រហែលល្បឿន700គីឡូម៉ែត្រក្នុង1ម៉ោងតម្រង់ទៅបុកតំបន់ជួរភ្នំអាល់ប៍នៅដាច់ស្រយាលដែលមានទឹកកកគ្របដណ្ដប់ក្នុងប្រទេសបារាំងភាគខាងត្បូង សម្លាប់មនុស្សទាំង150នាក់នៅក្នុងនោះលោករ៉ូប៊ិនបានថ្លែងនៅក្នុងសន្និសីទសារព័ត៌មានមួយថាការបើកយន្តហោះបោះពួយបញ្ចុះក្បាលនេះគឺអាចធ្វើបានតែដោយចេតនាប៉ុណ្ណោះករណីទាំងអស់គឺបានធ្វើដោយចេតនាតែម្ដងដោយអ្នកបើកយន្តហោះទី2យន្តហោះចម្បាំងប្រទេសយេម៉ន់បានទម្លាក់គ្រាប់បែកទៅលើទីតាំងពួកអូទៀមហ៊ូទីនៅក្នុងប្រទេសយេម៉ន់ភាគខាងត្បូងនៅថ្ងៃប្រហ័សនេះក្នុងការដឹកនាំការវាយប្រហាររបស់ក្រុមសម្ព័ន្ធមិត្តអារ៉ាប់នៅឈូងសមុទ្រប៉ែកហើយនៅប្រទេសដទៃទៀតក្នុងតំបន់ដើម្បីជួយលោកប្រធានាធិបតីអាប់រ៉ាប៊ូម៉ាន់ស៊ូហាឌីដែលអន្តរជាតិគ្រប់គ្រងការវាយប្រហារបានធ្វើតម្រង់ទៅលើទីកន្លែងនៅជុំវិញចំណតយន្តហោះនៅក្នុងរដ្ឋធានីសាអាណាហើយបានបំផ្លាញផ្ទះជាច្រើនខ្នងក្នុងតំបន់នោះប្រទេសអ៊ីរ៉ង់ដែលជាគូប្រជែងរបស់អារ៉ាប៊ីសាអូឌីតដែលគេជឿថាជាអ្នកជួយគ្រប់គ្រងពួកហ៊ូទីដែលព្យាយាមទម្លាក់លោកហាឌីចេញពីតំណែងបានផ្ដន់ទាទោសការវាយប្រហារនេះដោយនិយាយថាសកម្មភាពយោធាជាគ្រោះថ្នាក់មួយហើយនឹងធ្វើឲ្យវិបត្តិនៅប្រទេសយេម៉ិនមានភាពរឹតតែស្មុគស្មាញឡើងទៀតក៏ប៉ុន្តែមន្ត្រីអ៊ីរ៉ង់ជាន់ខ្ពស់ម្នាក់បានបដិសេធសកម្មភាពយោធាណាមួយមន្ត្រីសុខាភិបាលហ៊ូទីម្នាក់និយាយថាមានមនុស្សយ៉ាងតិច18នាក់ស្លាប់និងរបួស24នាក់ទៀតដោយសារការទម្លាក់គ្រាប់បែករបស់អារ៉ាប៊ីសាអូឌីតអង្គការសិទ្ធិមនុស្សនាំមុខមួយកំពុងទទូចដល់ប្រទេសមីអានម៉ាដែលហៅថាភូមាពីដើមនោះឲ្យពិចារណាពិនិត្យឡើងវិញនៅច្បាប់វិនិយោគមួយដែលបានដាក់ស្នើឡើងដើម្បីធានាឲ្យមានភាពប្រសើរដល់ការការពារទល់នឹងគ្រោះថ្នាក់ទៅលើសង្គមនិងបរិស្ថានអង្គការការពារសិទ្ធិមនុស្ស Human Rights Watch បាននិយាយនៅថ្ងៃប្រហ័ននេះថាប្រទេសមីអានម៉ាមានបរាជ័យដើម្បីនឹងធ្វើឲ្យមានការចាប់ផ្ដើមការពិគ្រោះគ្នាជាសាធារណៈដ៏សំខាន់មួយទៅលើពង្រៀងច្បាប់វិនិយោគដែលអាចមានផលប៉ះពាល់យ៉ាងស៊ីជម្រៅទៅលើសិទ្ធិមនុស្សរដ្ឋាភិបាលស៊ីវិលដែលមានតែឈ្មោះមួយកំពុងបើកទ្វារចំហយ៉ាងរហ័សរហួនដល់ពាណិជ្ជកម្មនិងការធ្វើនយោបាយបន្ទាប់ពីរដ្ឋាភិបាលនេះបានគេចផុតពីរបបអំណាចផ្ដាច់ការដែលដឹកនាំដោយកងយោធាអស់រយៈពេល5ទសវត្សរ៍ដែលបានបញ្ចប់ការគ្រប់គ្រងជាផ្លូវការរបស់ខ្លួននៅក្នុងឆ្នាំ2011លោកប្រធានាធិបតីចិនស៊ីជីងពីងបានបញ្ជាក់ជាថ្មីអំពីសេចក្តីសន្យារបស់លោកចំពោះការកែតម្រង់ប្រព័ន្ធតុលាការពុករលួយរបស់ប្រទេសចិនតែលោកបានបន្ថែមថាគណៈបកកុម្មុយនីសមិនបានបោះបង់ការត្រួតត្រារបស់ខ្លួនលើតុលាការទេការកាត់សេចក្តីករណីសំខាន់ៗមួយចំនួនឲ្យមានទោសដែលបានធ្វើដោយភ័ន្តច្រឡំបានកាត់បន្ថយសេចក្តីទុកចិត្តរបស់សាធារណជនទៅលើតុលាការរបស់ប្រទេសចិនដែលមានអត្រាជាប់ទោសដល់ទៅ 100% ដែលពឹងផ្អែកទៅលើការនិយាយសារភាពដោយបង្ខំតែប៉ុណ្ណោះនៅក្នុងសន្ទរកថាមួយក្នុងសប្តាហ៍នេះលោកស៊ីជីងពីងបានទទួលសារភាពថាការប្រព្រឹត្តមិនត្រឹមត្រូវរួមទាំងអំពើអយុត្តិធម៌និងការកាត់សេចក្តីមិនត្រឹមត្រូវនៅជាបញ្ហាមួយ
កម្មវិធីផ្សាយរបស់ VOA នៅវេលាយប់នេះចប់តែត្រឹមនេះសូមលោកអ្នករង់ចាំស្ដាប់ការផ្សាយរបស់យើងខ្ញុំនៅវេលាព្រឹកស្អែកទៀតពីម៉ោង5ដល់ម៉ោង 5:30 នាទីតាមរលកវិទ្យុ22 41 កណ្ដាក់សញ្ញា3 49 កណ្ដាក់សញ្ញា5និង190កណ្ដាក់សញ្ញា5ម៉ែត្រត្រូវនឹងកម្រិត13640 7260 6060និង1575 kHz ឬតាមប្រព័ន្ធអ៊ីនធឺណិតដែលមានអាសយដ្ឋាន khmer.voanews.com សូមលោកអ្នកនាងប្រកបដោយសុភមង្គលគ្រប់ប្រការរាត្រីសួស្តី
This program has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရက်2015ခုနှစ်မတ်လ26ရက်ကြာသပတေးနေ့ည9:00နာရီကနေ 10:00 နာရီအထိစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 30 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ပြည်သူနိုင်ငံမှာလူပေါင်း150ကျော်ထိဆုံးခဲ့တဲ့လေယာဉ်ပျက်ကျမှုမှာတော်ပဲလီယံမှုကတမင်တက်တက်လုတ်ခဲ့တာဖြစ်ကြောင်းတွေးရှိခဲ့ကြပါတယ်။မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေအစ်စ်မှာအများပြည်သူသဘောထားတွေပုံမထက်သွင်းမှု Human Rights Watch လူခွင့်ရေးဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တို့ကြီးညာပေးမှာပါ
။အခုညပိုင်းနားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ပညာရေးအသုံးစရိတ် 20 ရာခိုင်နှုန်းတိုးပေးမယ့်အချက်မပါဝင်တဲ့ပညာရေးဥပဒေမူကြမ်းကိုအတည်ပြုလိုက်ပါပြီ
။ပညာရေးအသုံးစရိတ်ကို9နှစ်တွင်းမှာ 20 ရာခိုင်နှုန်းအထိတိုးမြှင့်ဖို့ဆိုတာလေ။အဲ့ဒါလေးကတော့မအောင်မြင်ဘူးဖြစ်သွားတာပေါ့နော်။ဆေးရခိုင်တို့အထီးဆိုတာ
အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ရဲ့ပြောပြချက်ပါ။တခါပြည်ထောင်စုလွှတ်တော်ကတော့ဝန်တန်းတွေလစာတိုးပေးဖို့ဆုံးဖြတ်လိုက်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာဒီနေ့ညဦးပိုင်းပောက်ကွဲမှုဖြစ်ခဲ့တဲ့အခြေအနေကိုလည်းနောက်ပိုင်းမှာပြောပြပေးသွားဖို့ရှိပါတယ်ရှင်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးပါမယ်ရှင်။
ဂျမန်ဝင်းစ်လေကြောင်းလိုင်းကခီးတဲ့ရင်လေရင်ပြည်သူနိုင်ငံကအက်စ်တောင်တန်းမှာပြက်ကျခဲ့တာဟာတွဲဖက်လေရင်မှုကတမင်တက်တက်လုတ်ခဲ့တာကြောင့်လို့ပြည်သူအစိုးရရှင်တွေကပြောလိုက်ပါတယ်။တန်28နှစ်အရွယ်တွဲဖက်လေရင်မှုအန်ဒရစ်လူပစ်စာလေရင်မှုစခန်းနဲ့ပြန်ဝင်နေအောင်တကားကိုတော့ပိတ်ထားပြီး Airbus A320 လေရင်ကိုတယောက်တည်းမောင်းခဲ့တာဖြစ်တဲ့အကြောင်းအစိုးရရှင်တွေ Price Robin ကပြောဆိုခဲ့တာပါ။ဒီနောက်မှာတော့တွဲဖက်လေရင်မှုဟာလေရင်ကိုအနိုင်မဲဆင်းသက်ခဲ့ပြီးတနအီကိုမိုင်430ကျော်လုံးနဲ့ပြန်တန်းလာရကပြည်ထောင်ငယ်ရှစ်တောင်ဝိုင်းမှာရှိတဲ့လူသူနယ်မင်းကြီးရဲ့ရေခဲတောင်ဒေသမှာပြက်ကျခဲ့တာဖြစ်ပါတယ်။လေရင်ပေါ်မှာလိုက်ပါလာသူ150စလုံးသေဆုံးခဲ့တာပါ။လေရင်ကိုအနိုင်မဲထိရောက်ဖို့ဆိုတာတမင်တက်တက်လုံးမှသာဖြစ်နေပြီးစုံစမ်းမှုတွေအရတမင်လုတ်တယ်ဆိုတာကိုလည်းတွေ့ရတဲ့အကြောင်းအစိုးရရှင်တွေကပြောပါတယ်။အကြမ်းဖက်မှုလို့ယူဆနိုင်တဲ့လက္ခဏာမတွေ့ရပေမဲ့တွဲဖက်လေရင်မှုနဲ့ပတ်သက်တဲ့အချက်အလက်တွေကိုစုံစမ်းပြီးမှသာအတိအကျပြောနိုင်မယ်လို့လည်းဆိုပါတယ်။လေရင်စခန်းထဲကအတန်နဲ့မတန်းတင်ထားတဲ့ black box စစ်ထဲကပြတ်မကျခင်နောက်ဆုံးချိန်ကတန်တွေကိုစုံစမ်းသူတွေနားထောင်ကြည့်ရမှာတော့လေရင်စခန်းနဲ့ပြန်ဝင်မှုကြိုးစားနေတဲ့လေရင်မှုကတကားကိုအချင်းချင်းထုတဲ့တန်တွေကိုလည်းကြားခဲ့ကြရတာပါ။ဒါပေမဲ့တွဲဖက်လေရင်မှုကတကားကိုဖွင့်မပေးဘဲလေချောင်းထင်းထင်းစခန်းကိုလည်းမဆက်သွယ်ဘူးလို့ပြောပါတယ်။ပြက်ကျကနေအချိန်ကျမှခီးတွေရဲ့အထက်တလန့်အဝေးတန်တွေကိုကြားခဲ့ရတဲ့အတွက်လည်းရုတ်တရက်အသက်ပြောက်ခဲ့ရုံရတယ်လို့အစိုးရရှင်တွေကပြောပါတယ်။
နိုင်ငံတကာကအတိမတ်ပြုလက်ခံထားတဲ့ယေမန်သမ္မတအက်ဒ်ရာဘူမန်ချောဟာဒီကိုပင်လယ်ကွေ့ဒေသအာရဗ်မဟာမိတ်တွေနဲ့ဒေသရင်းနိုင်ငံတွေဝိုင်းဝန်းပြီးကူညီနေတဲ့ဆစ်စင်ရဲ့အတွင်းဒီကနေ့မှာတော့ Saudi Arabia နိုင်ငံကဦးဆောင်ပြီးတပုံတွေရဲ့ဆစ်ဖက်ဆိုင်ရဲ့ပြစ်မှတ်တွေကိုလေချောင်းကတိုက်ခိုက်ခဲ့ပါတယ်။ဆန္ဒမျိုးရောမှာရှိတဲ့အဓိကလေရင်ခွင်အနီးတစ်ဝိုက်ကပြစ်မှတ်တွေကိုလေချောင်းကနေတိုက်ခိုက်ရမှာအနီးနားကအင်တချို့လည်းပျက်စီးပါတယ်။သမ္မတဟာဒီကိုဖယ်ရှားဖို့ကြိုးပမ်းနေတဲ့ရှီယာဟူသီတပုံတွေကိုကြောတောင်နောက်ခံပေးထားတဲ့အီရန်နိုင်ငံကတော့ဆစ်စင်ရဲ့တွေဟန်အန္တရာယ်ကြီးတဲ့ခြေလှမ်းတစ်ချက်ဖြစ်ပြီးယေမန်နိုင်ငံရဲ့အကြက်တဲတွေကိုပိုဆိုးသွားနိုင်တယ်လို့သတိပေးပါတယ်။ဒါပေမဲ့ဆေးအရာပဝန်ပတ်သက်ဖို့မရှိဘူးလို့အီရန်အစိုးရအရာရှိသူကပြောပါတယ်။ဟူသီတပုံတွေဘက်ကဆေးဝဆိုင်ရာတာဝန်ရှိသူတွေကတော့ sorry နိုင်ငံရဲ့လေကြောင်းဆစ်စင်ရဲ့အတွင်းလူ78ဦးတဲ့မနေ့တေဆုံးပြီး14ဦးထဏ်ရာရတယ်လို့ပြောပါတယ်။အတိမပြုတ်နိုင်သေးတဲ့သတင်းတွေရလေကြောင်းတိုက်ခိုက်မှုအတွင်းတပုံကောင်းဆောင်3ဦးထဏ်မနေ့တေဆုံးထဏ်ရာရတယ်လို့ဆိုပါတယ်။ယေမန်မှာ sorry Arabia ဦးဆောင်တဲ့ဆစ်စင်ရေးတွေကိုအပြစ်ဝထောက်ခံမယ်လို့အာရဗ်ဖွဲ့ချုပ်ကကတိပြုထားပါတယ်
။ယေမန်နိုင်ငံမှာဟာဗီယာချရဲ့တိကရမျိုးကို IS သွေးကြွရဲ့လက်ထက်ကပြန်လည်သိမ့်ပိုင်နိုင်မှုတလကြာထိုးစစ်မှာအကူအညီပေးဖို့ဝန်ကြီးချုပ်ဟေဒါအယ်အဘာဒီကတောင်းခံခဲ့ပြီးနောက်မှာပဲမနေ့ကစလို့အမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်တွေလေကြောင်းကထိုးစစ်ဆင်တိုက်ခတ်နေပါတယ်။ပြင်ပကလေကြောင်းစစ်ကူတွေမယူဘဲယူရက်တပ်ဖွဲ့တွေနဲ့ရှီယာပြည်သူစစ်တွေပူးပေါင်းပြီးမြေပြင်ထိုးစစ်ဆင်နွှဲခဲ့ရမှာတိကရမျိုးပြင်ပကိုအလွယ်တကူသိမ့်နိုင်ခဲ့ပေမဲ့နောက်ထပ်ရှေ့မတိုးနိုင်ပဲတန့်နေကြတာပါ။ညွန်မောင်းတပ်ဖွဲ့တွေကိုခုခဲနေတဲ့အမေရိကန်စစ်တပ်ကဒုတိယဖွဲ့ချုပ်ကြီး James Terry ကတော့လေကြောင်းစစ်စင်ရေးတွေကြောင့်ယူရက်တပ်ဖွဲ့တွေအနေနဲ့စစ်သွေးကြွတွေကိုတက်ခတ်ရမှာပိုပြီးအသာစီးရမယ်လို့ပြောပါတယ်။လေကြောင်းတက်ခတ်မှုတွေကစစ်သွေးကြွတွေအခိုင်အမာခြေကုပ်ယူထားတဲ့စခန်းတွေကိုပြင်မှတ်ထားပြီးအခြေခံအဆောက်အုံတွေကိုလည်းထိခိုက်မှုနည်းနိုင်တယ်များနည်းပေါင်းဆောင်ရွက်ဖို့ရည်ရွယ်ထားကြောင်းလည်းပြောဆိုခဲ့တာပါ။
အီရန်ရဲ့နျူကလ িয়ার စီစဉ်တွေအတွက်မူပေါင်းတစ်ခုချမှတ်နိုင်မှုတတ်မှတ်ရနေလာပြီးမို့ အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံခြားရေးဝန်ကြီးဂျေဗစ်ဇရစ်တို့ဟာဒီကနေ့ချက်တပရီနေမှာချက်နေသေးတဲ့ညှိနှိုင်းမှုတွေကိုဆက်လက်ညှိနှိုင်းဖို့လုပ်နေပါတယ်။ဆွစ်ဇာလန်နိုင်ငံလူဆန်းမှာကျင်းပတဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်မသွားခင်ဝန်ကြီးကယ်ရီကမတ်လ31ရက်နေ့တက်မတ်ရံမှာသဘောတူညီချက်ရဖို့လမ်းကိုပဲအမေရိကန်ပြည်ထောင်စုဘက်ကရှေ့ရှုမှာဖြစ်ကြောင်းသတင်းတောက်တွေကိုပြောပါတယ်။အီရန်နဲ့တူအမေရိကန်ဘရစ်တန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီနိုင်ငံတွေပါတဲ့အဖွဲ့ဟာအီရန်ရဲ့နျူကလ িয়ার အစီအစဉ်တွေအတွက်နောက်ဆုံးသဘောတူညီချက်ကိုဂျွန်လကုန်မှာရအောင်လုပ်နေတာပါဒီသဘောတူညီချက်ကနေအီရန်တက်စီးပွားရေးအရေးယူတန်းခတ်မှုတွေဖြေလျှော့ပေးနိုင်ဖို့အတွက်အီရန်ဘက်ကသူ့ရဲ့နျူကလ িয়ার လုံဆောင်မှုတွေကိုရပ်တန့်ပေးရမှာဖြစ်ပါတယ်မကြာခင်လတွေအတွင်းနှစ်ဖက်ဆွေးနွေးမှုတွေအချိန်ကြီးလုံဆောင်ခဲ့ပေမဲ့အခုချိန်အထိတော့အီရန်ဘက်ကယူရေနီယံတန့်စင်ရမှာတုံးတဲ့ဆက်ချောင်းရေအတွက်ဘယ်လောက်ခွင့်ပြုမယ်ဆိုတာနဲ့အနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့မှုဘယ်လိုကာလတတ်မှတ်ရပ်ဆိုင်ပေးမယ်ဆိုတဲ့အသေးစိတ်အချက်အလက်တွေနဲ့ပတ်သက်ပြီးသဘောတူညီမှုမရသေးပါဘူး
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တင်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဖက်သတင်းတွေကိုဆက်လက်ကြီးညာနေပါဗျာမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေအသစ်မှာပတ်ဝန်းကျင်နဲ့လူမှုအသိုင်းအဝိုင်းကိုထိထိရရအကောက်အွယ်ပေးနိုင်အောင်ပြန်လည်သုံးသပ်ရေးဆွဲဖို့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Human Rights Watch ကတိုက်တွန်းလိုက်ပါတယ်ရင်းနှီးမြှုပ်နှံမှုဥပဒေကြမ်းရေးဆွဲရမှာအများပြည်သူနဲ့အပြည့်အဝတိုင်ပင်ဆွေးနွေးမှုတွေမရှိတာကြောင့်လူ့ခွင့်ရေးပေါ်ရက်ခတ်မှုတွေရှိလာနိုင်တယ်လို့လည်း HR ဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်သတိပေးခဲ့တာပါကမ္ဘာစီးပွားရေးမှာမြန်မာနိုင်ငံပြည်လည်ဝင်ဆက်နိုင်အောင်ရည်ရွယ်ထားတဲ့ရင်းနှီးမြှုပ်နှံမှုဥပဒေတွေဟာဥပဒေရေးရာအရာတမိုင်းဝင်မှတ်ချက်တစ်ခုဖြစ်လာနိုင်ပေမဲ့မြန်မာအစိုးရဟာအများပြည်သူနဲ့တိုင်ပင်ဆွေးနွေးမှုတွေမှာတော့အကြီးအကျယ်အားနည်းခဲ့တဲ့အကြောင်း HRW ရဲ့နိုင်ငံတကာဗန်ဒိုင်းဆိုင်ရာကျွမ်းကျင်သူ Jessica Evans ကပြောပါတယ်ဥပဒေကိုဂရုတစိုက်မရေးဆွဲခဲ့ရင်အစိုးရအနေနဲ့လူ့ခွင့်ရေးနဲ့ပတ်ဝန်းကျင်ကိုမထိခိုက်အောင်ကာကွယ်ပေးနိုင်မဲ့လှုပ်ထုံးလုပ်နည်းတွေဥပဒေတွေပြဋ္ဌာန်းရမှာအခက်ကြုံရလိမ့်မယ်လို့လည်းသတိပေးခဲ့တာပါရင်းနှီးမြှုပ်နှံမှုဥပဒေအတွက်အများပြည်သူရဲ့သဘောထားတွေထည့်သွင်းနိုင်မှုနဲ့လူမှုဖွဲ့စည်းရေးနဲ့ဆွေးနွေးတိုင်ပင်မှုတွေလုပ်နိုင်အောင်မလ26ရက်နေ့နောက်ဆုံးသတ်မှတ်ထားတာကိုလည်းတတန်းထပ်တူပေးဖို့နယူးယောက်ခြေဆက်လူ့ခွင့်ရေးလှရှားမှုဖွဲ့ HRW ကတိုက်တွန်းထားပါတယ်
နိုင်ငံခြားကလာတဲ့ရွှေပြောင်းလုံသားတွေကိုကျွန့်ပြုတ်စေခိုင်းနေတဲ့ထိုင်းနိုင်ငံကငါးဖက်လုပ်ငန်းတွေကိုအရေးယူဖြိုခွင်းပေးဖို့အတွက်အမေရိကန်အစိုးရနဲ့လုပ်ငန်းရှင်ကြီးတွေကထပ်မံတောင်းဆိုလိုက်ပါတယ်။မနေ့ကထုတ်ပြန်ခဲ့တဲ့ AB သတင်းတပုတ်မှာထိုင်းနိုင်ငံကပင်လယ်ရေပစ္စည်းတွေဟာအိန္ဒိယမြန်မာနဲ့တခြားဆင်းရဲတဲ့နိုင်ငံတွေကအလုပ်သမားတွေကိုကျွန့်ပြုတ်စေခိုင်းပြီးအမေရိကန်နိုင်ငံကစူပါမားကတ်တွေစားတောက်ဆိုင်တွေနဲ့အိမ်မွေးတိရစ္ဆာန်စားရောင်းတဲ့ဆိုင်ကြီးတွေကိုဖြန့်ဖြူးနေကြောင်းအချက်အလက်ပြည့်စုံဖော်ပြရေးသားထားတာပါ။အခုလိုလူကုန်ကူးခံရမှုတွေနဲ့အတူလူခွင့်ချုပ်ဖောက်ခံရတဲ့ထိုင်းနိုင်ငံကားလုပ်ငန်းကထွက်တဲ့ပင်လယ်ဆန်အများပြားကိုအမေရိကန်နိုင်ငံကိုတင်သွင်းနေတာနဲ့ပတ်သက်ပြီးမနေ့ကအမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနကထူးဆိုးရင်ကြောင်းနဲ့နိုင်ငံရခြားရွှေ့ပြောင်းလုပ်သမားတွေကိုအကာအကွယ်ပေးနေအောင်လှုံ့ဆော်ဖို့တောင်းဆိုလိုက်ကြောင်းနိုင်ငံချိုင်းဌာနပြောခွင့်ရဂျန်ဆာကီကပြောပါတယ်။ထိုင်းနိုင်ငံဟာပြီးခဲ့တဲ့နှစ်ကလည်းလူကုန်ကူးမှုတိုက်ဖျက်ရေးကိုအောက်ခြေစံနှုန်းပြည့်မီအောင်မလုပ်နိုင်တဲ့အတွက်အမြင့်မဲဆင်းသွင်းထားတယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံချိုင်းဝန်ကြီးဌာနကတော့မနေ့ကညဏ်ချက်တစ်ဆောင်ထုတ်ပြန်ပြီးထိုင်းနိုင်ငံမှာနိုင်ငံသားရွှေပြောင်းအလို့သမားတက်တက်သမား6တန်းရှိကြောင်းနဲ့အများစုဟာ9လုပ်ငန်းတွေမှာလုပ်ကံနေပြီးအခုအစိုးရစီမံမှတ်ပုံတင်ကြရတယ်လို့သူတို့ကိုထိုင်းလုပ်သားတွေလို့အကာအကွယ်တွေပေးထားတယ်လို့ပြောပါတယ်။ဒါအပြင်ထိုင်းနိုင်ငံရဲ့9လုပ်ငန်းမှာလုပ်နေတဲ့9ဖန်လေ8900ကျော်အတွက်စောင့်ကြည့်ဆက်တွေကိုတက်ဆင်ဖို့စီစဉ်ထားပြီးအနီးကပ်စစ်ဆေးမှုတွေကိုပို့ပြီးလှုပ်ဆောင်သွားမယ်လို့ပြောကြားခဲ့ပါတယ
်။ဒီနိုင်ငံမှာအကျင့်ပြတ်ချစားမှုတွေနဲ့ယွယွန်းနေတဲ့တရားစီရင်စနစ်ကိုပြုရင်ပြောင်းလဲသွားမှာဖြစ်တဲ့အကြောင်းသမ္မတရှီချင်းဖင်ကထပ်မံကြေပြုလိုက်ပြီးမြဲတရားရုံးနေပေါ်ကွန်မြူနစ်ပါတီရဲ့ထိန်းချုပ်မှုတွေကတော့ရော့သွားမှာမဟုတ်ဘူးလို့လည်းပြောဆိုလိုက်ပါတယ်။မာယွန်ပြည်ပြည်ထောင်စီရင်ခဲ့တဲ့အမှုကြီးတွေမကြသေးရင်ကပဲဇက်တိုက်ဆူဆူလို့ပေါ်ပေါက်ခဲ့ပြီးနောက်မှာတော့အတင်းကျပ်ဖြောင်းချက်ပေးဝန်ခံခိုင်းတာတွေပေါ်အတိကထားစီရင်ရချက်လို့ရှိတဲ့တရုတ်နိုင်ငံရဲ့တရားစီရင်စနစ်ပေါ်လူရည်ရဲ့ယုံကြည်မှုတွေလည်းရော့ချလာနေတာပါ။တရားမှုတွေမာယွန်ပြည်အဖြစ်ပေးတာတွေပါဝင်တရားစီရင်စနစ်မှာလွတ်ပုံကင်ပုံလွှဲမနေတာတွေကပြဿနာအဖြစ်ရှိနေစေဖြစ်တဲ့အကြောင်းဒီသတင်းပတ်ထဲသမရရဲ့မင်ကွန်းထဲမှာအတိအမှတ်ပြုပြောကြခဲ့တယ်လို့လည်းအစိုးရပိုင်းစင်ဝါသတင်းကဖော်ပြပါဗျ။ပြဿနာတွေကိုအချိန်မီမဖြေရှင်းနိုင်ရင်တရားဥပဒေစိုးမိုးရေးတိုးတက်မှုရဖို့အဟန္တာဖြစ်စေနိုင်တယ်လို့လူမှုအသိုင်းအဝိုင်းကြားတရားမျှတမှုကိုလည်းထိခိုက်စေလိမ့်မယ်လို့သတိပေးခဲ့တာပါ။အဲ့မဲ့ဒီချိန်ထဲမှာပဲကွန်မြူနစ်ပါတီအနေနဲ့တရားရုံးနေပေါ်အာဏာသက်ရောက်နေဦးမှာဖြစ်ပြီးဒါကလည်းဆိုရှယ်လစ်တရားစီရင်စနစ်မှာနိုင်ငံရေးအရာအကျိုးရှိစေနိုင်တဲ့ထူးခြားတဲ့ဇယားလက္ခဏာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်
စင်ကာပူနိုင်ငံကိုတည်ထောင်သူဝန်ကြီးချုပ်ဟောင်းလီကွမ်ယွန်နိုင်ငံတော်စာပနအခမ်းအနားကိုတနင်္လာနေ့ချင်းပါတဲ့အခါမှာကမ္ဘာတဝန်းကနိုင်ငံခေါင်းဆောင်အတော်များများတက်ရောက်ကြမှာဖြစ်ပြီးအဲ့ဒီထဲမှာဩစတြေးလျ၊အိန္ဒိယ၊ဂျပန်၊တောင်ကိုရီးယားနိုင်ငံတွေကဝန်ကြီးချုပ်တွေနဲ့တရုတ်ခေါင်းဆောင်တွေလည်းတက်ရောက်ဖို့ရှိပါတယ်။မနေ့ကတော့အမေရိကန်သမ္မတဘဲရက်အိုဘားမားကစာပနအခမ်းအနားကိုတက်ရောက်မဲ့သမ္မတရဲ့ကိုယ်စားလှယ်ဖွဲ့အမည်စင်းကိုကြေညာခဲ့ပါတယ်။သမ္မတကိုယ်စားလှယ်ဖွဲ့ကိုအမေရိကန်သမ္မတဟောင်းကလင်တန်ဦးဆောင်တက်ရောက်မှာဖြစ်ပြီးကိုယ်စားလှယ်ဖွဲ့ရဲ့မှာနိုင်ငံခြားရေးဝန်ကြီးချုပ်ဝန်ကြီးဟောင်းဟင်နရီကစ်ဆင်ဂျာလည်းပါပါတယ်။မစ္စတာလီဟာစင်ကာပူကျွန်းနိုင်ငံကလေးကိုကမ္ဘာမှာစီးပွားရေးအင်အားကြီးနိုင်ငံတစ်နိုင်ငံဖြစ်ကျယ်ဝအောင်လှုပ်ဆောင်ပေးခဲ့သူမို့အာရှနိုင်ငံရေးသမားတွေကစံပြပုဂ္ဂိုလ်ဖြစ်သတ်မှတ်ထားတာဖြစ်ပါတယ
်။နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မြို့သက်တို့ကြီးညာပေးကြတာပါ။အခုထုတ်လွှင့်ပေးမယ့်သတင်းလာတွေထဲမှာတော့အရင်ဆုံးအမျိုးသားလွှတ်တော်ကအတည်ပြုပေးလိုက်တဲ့ပညာရေးဥပဒေအကြောင်းနဲ့စပါမယ်။အမျိုးပညာရေးလေးပွင့်ဆိုင်ဆွေးနွေးပွဲမှာဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီတွေပါဝင်တဲ့လေးပွင့်ဆိုင်ဆွေးနွေးပွဲကရလာတဲ့အမျိုးသားပညာရေးဥပဒေမူကြမ်းကိုအမျိုးသားလွှတ်တော်ကအတည်ပြုပေးလိုက်ပါတယ်။ဒါပေမဲ့လက်ခံအတည်ပြုတဲ့အထက်မှာပညာရေးအသုံးစရိတ် 20 ရာခိုင်နှုန်းအထိတိုးမြင့်ပေးဖို့တောင်းဆိုချက်နဲ့တချို့အချက်လက်တွေကိုလက်မခံဘဲအတည်ပြုပေးလိုက်တာဖြစ်ပါတယ်။အပြည့်စုံကိုဆက်သွယ်ဆောင်သံထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ကျောင်းသားတွေပါဝင်ရေးဆွဲထားတဲ့အမျိုးသားပညာရေးဥပဒေမူကြမ်းပါအချက်လက်တွေကတဝက်လောက်ကိုလက်ခံခဲ့ပြီးအရေးကြီးတဲ့အချက်ဖြစ်တဲ့ပညာရေးအသုံးစရိတ်ကို20ရာခိုင်နှုန်းထိသုံးစွဲဖို့ကိစ္စနဲ့ပတ်သက်လို့မူကြမ်းမှာပါဝင်ခြင်းမရှိတော့ဘဲအမျိုးသားလွှတ်တော်မှာအတည်ပြုပြဋ္ဌာန်းခဲ့တယ်ဆိုပြီးရခိုင်ပြည်နယ်မျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကဆိုပါတယ
်ပညာရေးအသုံးစရိတ်ကို9နှစ်ကျော်မှ20ရာခိုင်နှုန်းအထိသုံးမြင့်ဖို့ဆိုတယ်အဲ့ဒါလေးကတော့မအောင်မြင်ဘူးဖြစ်သွားတာပေါ့နော်မစီရခိုင်နှုန်းအထည်ဆိုတာကိုသူတို့လက်မခံကြဘူးဖြစ်နေ။ဟိုကျွန်တော်တို့ပါဝင်တခြားပုဂ္ဂိုလ်သူတို့မများကတော့နော်မစီရခိုင်နှုန်းအထည်ကိုသဘောတူကြလို့လည်းပဲအများအားစုသဘောမတူဘူးဖြစ်သွားတာပေါ့ဗျာ။အများစုပေါ့နော်။အဲတက်မလို့ဘက်ကဘုံမှုတယောက်တင်တဲ့ဥစ္စာအောင်မြင်သွားတာပေါ့။နော်သူတို့ကနှစ်လက်ကိုဒီ၅နှစ်တည်းမှာရာနှုန်းတိုးမြင့်ဖို့လျှောက်ပေးသူဘက်ကတင်နေလေ။ဒါပေမဲ့မစီရခိုင်နှုန်းအထည်ဆိုတာကိုသူတို့ကချက်တာပေါ့။ကျွန်တော်တို့ကမစီရခိုင်နှုန်းအထည်ဆိုတာမျိုးကဒီမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီကသဘောတူပြီ
းဒီမူကြမ်းကိုအမျိုးသားလွှတ်တော်မှအတည်ပြုခဲ့ပေမဲ့ပြည်သူ့လွှတ်တော်မှလက်မခံရင်လည်းပြင်ဆင်ဖြစ်ဆက်တာတွေရှိလာနိုင်ကြောင်းရန်ကုန်တိုင်းကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုတင်းကလည်းဆိုပါတယ်။အ
ာမျိုးသားလွှတ်တော်မှတော့ပြီးသွားတာပေါ့နော်။အဲပြီးရင်ပြည်သူ့လွှတ်တော်ကိုပို့ပါလေ။အာပြည်သူ့လွှတ်တော်ကမျိုးသားလွှတ်တော်ကပြောတဲ့အတိုင်းအတည်ပြုလိုက်ပြီဆိုရင်တော့ပြည်သူ့လွှတ်တော်ဟိုလည်းဒီလိုပြည်သူ့လွှတ်တော်မှမြင်ကြရမလို့တော့ပေါ့။တကယ်လို့မြန်မာလွတ်တော်ကတည်ပြီးလိုက်တဲ့ဟာကိုပြည်သူ့လွတ်တော်မှာကအတချို့အချက်ကြီးထပ်ပြင်းနေဆိုရင်သဘောထားပွဲလွှဲတာတွေထွက်လာပြီဆိုလို့ရှိရင်ပြည်သူ့လွတ်တော်မှာနောက်ဆုံးအဆုံးပြရမှာပေါ့နော်
ဟုတ်ကဲ့ဟုတ်
ကဲ့အားလုံးကိုကြံပြီးအစ်စ်နေရလို့ကြံပါပြီ
ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ရက်လုံးကအတည်ပြုခဲ့ရင်တော့ပြည်တော်စုလွှတ်တော်မှာအငင်းပွားပွဲမရှိပေမဲ့ပြည်သူ့လွှတ်တော်မှာလည်းဒီဥပဒေနဲ့ပတ်သက်လို့အငင်းပွားပွဲအခြေအနေရှိနိုင်တယ်ဆိုပြီးဒေါက်တာအေးမောင်ကဆိုပါတယ
်ပြည်သူ့လွှတ်တော်ဘက်မှကျွန်တော်တို့ဘလို့ဖြစ်လာမလဲဆိုတော့ကျွန်တော်အားကြီးဆိုအဖြစ်စောင့်ကြည့်ရမှာပေါ့ဒါပေမဲ့ကျွန်တော်သုံးသက်တာကသဘောမတူဘူးတချို့ပြည်သူ့လွှတ်တော်ဘက်မှပေါ်လာနိုင်တယ်အဲ့လိုပေါ်လာပြီးမှပြည်သူ့လွှတ်တော်ဘက်ကအတည်ပြုလိုက်တဲ့ဥပဒေကြမ်းကိုအမျိုးသားလွှတ်တော်ကိုတစ်ခေါက်ပြန်ပို့မှာပေါ့ပြည်သူ့လွှတ်တော်ဘက်ကပြင်ဆင်လိုက်တာကိုဒီဘက်ကသဘောမတူဘူးဆိုရင်အဲ့ဒီသဘောမတူတဲ့အချက်ပေါ်မူပြီးမှပြည်ထောင်စုလွှတ်တော်မှာထပ်ငင်းကြခုန်ကြတော့ဖြည့်ကြဖြတ်ကြပြောကြဥမှာပေါ့
အတည်ပြုပြီးသားဖြစ်တဲ့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့ကျောင်းသားတွေကပြီးခဲ့တဲ့နိုဝင်ဘာလကနေစတင်တပိတ်မှောက်ခဲ့ပြီးတဲ့နောက်အစိုးရဘက်က2လအတွင်းဖြည့်ရှင်းပေးဖို့အတွက်တောင်းဆိုခဲ့ပါတယ်။ဒီ2လတာအတွင်းမှာကျောင်းသားတွေတောင်းဆိုချက်တွေကိုလှည့်လည်ရှုခဲ့တဲ့အတွက်ကြောင့်ဆိုပါခရီးရှည်ချီတက်တပိတ်မှောက်မယ်ဆိုပြီးကျောင်းသားတွေဘက်ကကြေညာလိုက်ပါတယ်။ခရီးရှည်မချီတက်ခင်မှာပဲနိုင်ငံတော်သမ္မတဦးသိန်းစိန်ကပြည်ထောင်စုလွှတ်တော်နိုင်ရကကိုတဝင်လွှာပို့ရမှာအတည်ပြုပြီးသားအမျိုးသားပညာရေးဥပဒေကိုပြည်ထောင်စုလွှတ်တော်ကနေပြန်လည်သုံးသပ်ပေးဖို့ရည်သားထားပါတယ်။ဒီလိုနဲ့အပြန်အလှန်တဝင်လွှာတွေပေးပို့နေချိန်မှာပဲအမျိုးသားပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုတဲ့ကျောင်းသားတပိတ်စစ်ကြောင်းတွေအချိန်မြင့်လာခဲ့ပြီးကျောင်းသားတွေတောင်းဆိုတဲ့လေးပွင့်ဆိုင်ဆွေးနွေးပွဲတွေလုပ်ပေးခဲ့ရပါတယ်။ဒီဆွေးနွေးပွဲကနေပြင်ဆင်ရေးဆွဲထားတဲ့ဥပဒေမူကြမ်းကိုပညာရေးဝန်ကြီးဌာနကနေတင်ပြခဲ့ပြီးတဲ့နောက်အမျိုးသားလွှတ်တော်ကနေအခုလိုမျိုးပြင်ဆင်ပြီးအတည်ပြုခဲ့တာဖြစ်ပါတယ်ရှင်။
မအေးအေးမှစုံစမ်းတင်ပြခဲ့တဲ့အမျိုးသားလွှတ်တော်ကအတည်ပြုပေးလိုက်တဲ့အမျိုးသားပညာရေးဥပဒေချမ်းအကြောင်းကနေအခုတခါတော့ပြည်ထောင်စုလွှတ်တော်ကရောဒီကနေ့ဘာတွေစီဝေးဆုံးဖြတ်ခဲ့ကြသေးလဲဆိုတာကြည့်ကြရအောင်ပါမြန်မာနိုင်ငံမှာဝန်ထမ်းတွေရဲ့လစာတိုးမြှင့်ပေးဖို့ဒီကနေ့ပြည်ထောင်စုလွှတ်တော်ကဆုံးဖြတ်လိုက်ပါတယ်။နိုင်ငံရဲ့ရသုံးငွေလူငွေပြနေချိန်နဲ့ငွေကြေးဖောင်းပွားမှုများနေချိန်မျိုးမှာအခုလိုလစာတိုးမြှင့်ပေးမှုဟာနိုင်ငံစီးပွားရေးကိုကရက်ရလာနိုင်တယ်လို့စီးပွားရေးပညာရှင်တွေကတော့ဝေဖန်ပါတယ်။အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ရှင်
။နိုင်ငံဝန်ထမ်းလစာနှုံထားကိုအနည်းဆုံးလစာ3,200ကနေအမြင့်ဆုံးလစာ5,000အထိပြောင်းလဲသတ်မှတ်ပေးဖို့ဒီကနေ့ပြည်တော်စုလွှတ်တော်ကဆုံးဖြတ်အတည်ပြုပေးကြတာပါအခုလိုလစာတိုးမြင့်ပေးတာဟာစားဝတ်နေရေးနဲ့လူနေမှုအဆင့်တန်းကိုမြင့်တင်ပေးဖို့လို့ပြောကြားခဲ့ပေမဲ့တကယ်တမ်းထိရောက်မှုတော့မရှိဘူးလို့မြန်မာစီးပွားရေးတောင်းတသူဦးလမောင်ကပြောပါတယ
်လစာဆိုတာဒီတိုင်းတိုးတိုးပေးတာတဲ့ cost of living ပေါ့လူနေမှုအတုံးရိပ်ကဘယ်လောက်ရှိလဲဆိုတာတွက်ဖို့လိုလိုအနည်းဆုံးလူတွေရဲ့လူနေမှုအဆင့်တန်းကဘယ်လောက်အထိရှိလဲသူတို့ဘလောက်ငွေငွေရှိမှလုံလောက်မလဲဆိုတာမျိုးတွေနည်းနည်းတိတိကျကျလေးတွက်ဖို့လိုမယ်လို့ထင်ပါတယ်။ဒါလည်းဆိုတော့လကတိုးပေတိုင်းမလောက်ဘူးပြန်ပြန်ဖြစ်ပြီးတော့အေးကားပေးဤလေးကဖြစ်ခဲ့တာလေးကများလာပါပြီ။လကနှုံးလေးတိုးပေတာကတော့လက်ရှိအစိုးရလက်ထက်မှာဒါ၄ချိန်ရောက်ဖြစ်ပါလိမ့်မယ
်။အခုလစာတိုးပေရမှာအနေဆုံးအဆင့်အခြေခံဝန်ထမ်းတွေရဲ့အမှန်တကယ်လစာတိုးမြင့်မှုဟာကျန်ွေတသောဝင်းချင်ပဲရှိပေမဲ့ရာထူးကြီးတဲ့သူတွေကိုတော့နှစ်ဆလောက်ပေးထားတာမို့ညီမျှမှုမရှိဘူးလို့လည်းဝေဖန်ပါတယ်
။ဒီအပေါ်ကလူတွေကနည်းတယ်ဆိုပြီးတော့ဒီလိုဟိုအများကြီးပေးလို့ရသလားပေါ့သူတို့နှစ်ဆလောက်ကြီးတော့မပေးနဲ့ပေါ့ကြီးကောင်းတော့ပေးပါလားပေါ့ဒါမို့ရင် gap ကအကွာလုံးအားကြီးတယ်နိုင်ငံတော်အစိုးရဆိုတာအဲ့လိုကွာဟားချက်ကြီးကြီးဟိုမရှိအောင်ကွာဟားချက်သိအောင်တော့လုပ်ကြရမှာအခုဒီလိုကြီးကြီးလုပ်ပြလိုက်တာဒီလိုကဘယ်မှမကြောက်ဘူးဆိုတာမျိုးတွေတွေ့ရပါတယ်
မြန်မာနိုင်ငံရဲ့ရာသုံးငွေမှာလုံငွေပြနေတယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB ကဗိုလ်တဖူးနေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံမှာဒီနှစ်အတွက်ငွေကြေးဖောင်းပွားမှုနှုန်း 8.4 ရာနှုန်းထိမြင့်တက်လာနိုင်တယ်လို့ပြောထားတာမို့ဒီလိုအချိန်မျိုးမှာလောက်ခလစာတိုးပေးတာဟာနိုင်ငံစီးပွားရေးကိုအန္တရာယ်ပေးနိုင်တယ်လို့လည်းသုံးသပ်ပါတယ်
။နိုင်ငံတကာကရေနံစိမ့်ဈေးနှုန်းတွေကအများကြီးကျသွားတော့မြန်မာနိုင်ငံရဲ့ export ကအဓိက gas ဖြစ်နေတော့ export earning အများကြီးကျသွားတယ်ပေါ့နောက်ပြီးတော့ကျတော့မော်တော်ကားတွေယင်းအပူပစ္စည်းတွေနဲ့ transport ပစ္စည်းတွေနဲ့ဒီ separate ပစ္စည်းတွေကအများကြီးတွင်းကုန်ဖြစ်နေတင်သွင်းရတော့အဲ့မှာ balance of payment ပေါ့နိုင်ငံခြားငွေပေးငွေယူရှင်းတာက $5 billion တောင်မှ deficit ဖြစ်သွားတယ်ဆိုတော့ဟို budget deficit ဖြစ်နေတဲ့အချိန်လူငွေပြနေတဲ့အချိန်ကြီးမှာအဲ့လိုဝန်ထမ်းလစာတွေဘလောက်အများကြီးတိုးပေးလိုက်တယ်ဆိုလို့ရှိရင်ဒီဝန်ထမ်းကိုပေးတဲ့လစာတွေကပထမဗျာငွေတွေနဲ့ရတာလေဆိုတော့လေကုန်တစ်ခုပြီးတော့မှအဲ့ဒီတိုးပေးလိုက်တဲ့ငွေတွေကဝန်ထမ်းတွေကသုံးကြမယ်လေပါချေးစီးပါဝါတွေတက်လာမယ်ဝယ်ကြချမ်းကြမယ်ဆိုရင်ဒီဝဲလှဲ့လေငွေတွေမှာငွေတွေအများကြီးပို့ပြီးတိုးရောက်လာမယ်ဘီလီယံတန်ပေါင်း2,900ကျော်တယ်ဆိုလားအဲ့လောက်ကြီးဒီလိုလှဲ့လေငွေတွေရောက်လာလို့ရှိရင်ဒီငွေတွေကြောင့်ငွေဖောင်းပွားမှုဖြစ်600ခန်းလုံးကြော်ရင်အဲ့တိုင်းကြီးအတွက်ဆင်းရဲဝဲတွေလုံညံ့လာနိုင်တဲ့အန္တရာယ်ရှိတယ်
။လောက်ခလာစာတိုးမြင့်မှုနောက်ပိုင်းမှာငွေကြေးဖောင်းပွားမှုနဲ့အတူနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအထိပါထိခိုက်နိုင်တာမို့မြန်မာနိုင်ငံရဲ့စီးပွားရေးကိုပါထိခိုက်စေနိုင်တယ်လို့လည်းပြောပါတယ်
။ဝန်ထမ်းတွေရဲ့လာစာတိုးမြင့်ပေးရေးပြည်ထောင်စုလွှတ်တော်ဒီနေ့ဆုံးဖြတ်ခဲ့တဲ့အကြောင်းကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ။ VOA American အတန်ရဲ့ကြာသပတေးနေ့ညပိုင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုတခါတော့ရှမ်းပြည်မြောက်ပိုင်းမှာဒီကနေ့ဖြစ်ခဲ့တဲ့ပောက်ကွဲမှုအကြောင်းကိုအလှည့်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုမြို့ခြေဆိုင်အရှိမြောက်တိုင်းစစ်ဌာနချုပ်ရမခအနီးမှာဒီလ25ရက်နေ့ညအုပ်ပိုင်းကပောက်ကွဲမှုနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။ဒါဟာအမည်မသိသူတွေကလာရောက်ပစ်ခတ်တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။လာရှိုမြို့ကပြည်နယ်ရဲတပ်ဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့စုံစမ်းနေသေးပဲလို့ဖြေကြားပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့လာရှုမြို့အရှိမြောက်တိုင်းစစ်ဌာနချုပ်ရမခအနီးဗိုလ်တူးနေညပိုင်းကဖြစ်ပွားခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်ပြီးဒေသခံတယောက်ကအခုလိုပြောပါတယ
်7နိုင်ခွဲကျော်ကျော်လောက်ဖြစ်မယ်7နိုင်ခွဲလောက်ပေါ့နော်အဲ့လောက်ဖြစ်မယ်ဟောနှစ်ချက်နှစ်ချက်ကြားတာခင်ဗျာဟောတိုင်းတဲ့ဘက်ကနေဒီမှာတန်ကြားတာအရှိမြောက်တိုင်းစစ်ဌာနချုပ်ဗျာဒ တန်ကြားလို့တိုင်းတွေကတိုင်းထဲမှာဆီယမတယောက်ရှိတယ်ပေါ့နော်အဲ့ဒါမှာဆီယမတယောက်ရှိတော့ဖုန်းဆက်ကြည့်ရောဒီတိုင်းထဲမှာဟိုဘုံလုံးကြီးရှိတယ်လေအဲ့ဘုံလုံးကြီးမှာဟယ်လီကော်ပတာတွေထားတာရှိတယ်ပေါ့နော်အဲ့ဒီမှာလာပစ်သွားတာပြောတယ
်အခင်းဖြစ်ပွားပြီးတဲ့နောက်မှာတော့ရမခစစ်ထဏာချုပ်အနီးမှာလုံခြုံရေးတင်းကျပ်ခဲ့တယ်လို့လည်းဆက်ပြောပါတယ
်ကျွန်တော်အဲ့ပြန်ဆင်းလာချိန်ကျတော့ဒီတိုင်းဝင်တဲ့နမ်တူလန်းခွဲပေါ့နော်နမ်တူလန်းခွဲအဲ့နားလေးမှာအဲ့မှာတော့ဟိုလုံချုံရေးရဲလုံချုံရေးတက်လုံချုံရေးတက်ကား3စီးလောက်ရဲကား2စီးလောက်အဲ့လိုခြားထားပြီးမှဟိုလမ်းကိုပိတ်ထားတာတွေ့
အခြားလာရှုံမျိုးကန်တယောက်ကလည်းပေါက်ကွဲမှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ညညလည်းဒီလာရှုံကပုံတန်တစ်ချက်ချလိုက်တယ်အတန်းတော့ဒီပုံတန်ပုံစံနဲ့ပြစ်လာတော့သူတို့ဖာသူတို့တက်လန့်တဲ့ပုံစံနဲ့လောက်တော့မသိသေးဘူးချင်းလေးစင်တောင်သားလေးပေါ့နီးနီးရပေါ့နော်ရမခနဲ့ဒီစင်တောင်က
ရမခစစ်ထဏာချုပ်ကတာဝန်ရှိသူတယောက်ကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းရမှာတော့အတိအကျပြောလို့မရသေးကြောင်းနဲ့သိရတဲ့အချိန်မှာတည်င်းထုတ်ပြန်မှဖြစ်ကြောင်းသာဖြေကြားခဲ့တယ်လို့ပြည်내ရဲတပ်ဖွဲ့မှူးရုံးကတာဝန်ကျရဲရာရှိတယောက်ကလည်းစုံစမ်းနေစေဖြစ်ကြောင်းသာပြောဆိုပါတယ်
ကျွန်တော်တို့စုံစမ်းနေတော့မမြန်မျက်မြင်သက်သေလည်းမရှိတော့ကျွန်တော်လည်းအတိအကျတော့မရသေးဘူးခင်ဗျကျွန်တော်စုံစမ်းနေတဲ့အကြောင်းအရာကိုလေ
ရှမ်းပြည်နယ်ကသတင်းတွေကိုအဓိကထားဖော်ပြနေတဲ့ရှမ်းတန်တော်ဆင့်သတင်းဌာနရဲ့အင်တာနက်စာမျက်နှာမှာတော့လာရှိုးမျိုးအမှတ်30ရက်ကွက်ရအောင်မြင်ဖျားအနီးကစစ်ရဟတ်ရင်ရနာထားတဲ့ရမခစစ်တိုင်းရုံဝင်းအတွင်းကို RPG ကလက်နက်ကြီးနဲ့နှစ်ကြိမ်ပစ်ခတ်ခဲ့ကြောင်းပစ်ခတ်ခဲ့သူတွေဟာမြေသူဆိုတာမသိရပေမဲ့အမျိုးသားနှစ်ဦးနဲ့အမျိုးသမီးနှစ်ဦးလိုက်ပါလာတဲ့နှစ်ပြောင်ကားပေါ်မှပစ်ခတ်တာဖြစ်ကြောင်းအမှတ်30ရက်ကွက်နေသူတဦးကိုကိုးကားပြီးဖော်ပြထားပါတယ်အခုလိုရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကရမခစစ်တိုင်းဌာနချုပ်မှာပောက်ကွဲမှုဖြစ်ပွားနေချိန်မှာကြောင်မဲမိုးမိတ်ကွတ်ခိုင်မူးဆဲနမ်ဆန်နဲ့နမ်ခန့်စတဲ့မြို့နယ်တွေမှာအစိုးရတပ်နဲ့ပလောင်လက်နက်ကင်တပ်ဖွဲ့အကြဒီလ20ရက်နေ့ကစတင်ပြီးတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေခဲ့သလိုကိုကန့်ဒေသမှာလည်းအစိုးရတပ်နဲ့ကိုကန့်တပ်ဖွဲ့အကြတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ခြင်းလည်းဖြစ်ပါတယ်လာရှိုးမြို့မှာလွန်ခဲ့တဲ့နှစ်မေလ16ရက်နေ့ကလည်းကမ်ဘောဇာဘန်1နဲ့တမဝါယမဘန်အနီးမှာမိနစ်ပိုင်းသာခြားပြီးပေါက်ကွဲမှုနှစ်ကြိမ်ဖြစ်ပွားခဲ့ပေမဲ့လက်သက်တရခံကိုဖော်ထုတ်နိုင်တာမရှိခဲ့ပါဘူ
းမနေ့ကဗုဒ္ဓနေ့ညပိုင်းမှာရှမ်းပြည်မြောက်ပိုင်းစစ်ဌာနချုပ်ရမခအနီးပေါက်ကွဲမှုအကြောင်းကိုတော့ကိုမိုးစောပြောပြသွားတာပါတစ်ဆက်တည်းမှာပဲဒီကိုကန်ဒေတာဘက်ကစစ်ရေးတင်မာမှုအခြေအနေကိုလည်းပြောပြပေးသွားပါမယ်ပြခဲ့တဲ့သတင်းပတ်အတွင်းစစ်ရှိန်မြင့်ခဲ့တဲ့ကိုကန်ဒေတာမှာအခုရက်ပိုင်းအတွင်းမှာတော့တိုက်ပွဲတွေခਿੱတရက်ဆိုင်နေပေမဲ့ဒီကနေ့လောက်ကင်မြို့မှာအစိုးရတပ်တွေကစစ်လက်နက်တပ်သားအင်အားအလုံးရင်းနဲ့ဖြန့်ကျက်ချထားလိုက်ပါတယ်။ဒီအခြေအနေဟာလာမယ့်ရက်ပိုင်းတွေအတွင်းတိုက်ပွဲတွေအကြီးအကျယ်ဖြစ်လာနိုင်ပွဲရရှိတယ်လို့လက်နက်ကိုင်အဖွဲ့တွေကသုံးသပ်နေကြပါတယ်။အပြည့်အစုံကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။ဖေဖော်ဝါရီလဆန်းပိုင်းတွေကကိုကန်ဒေတာကိုထိုးစစ်ဆင်လာတဲ့အစိုးရတပ်တွေဟာဒီ3ရက်လောက်အတွင်းမှာထိုးစစ်တွေရပ်ဆိုင်းထားပေမဲ့တစ်ဖက်မှာတော့စစ်ရေးပြင်ဆင်မှုတွေလုပ်နေပါတယ်။ဒီကနေ့မှာတင်ရှမ်းပြည်မြောက်ပိုင်းလောက်ကင်မြို့မှာထောင်ချီတဲ့စစ်သည်အင်အားနဲ့လက်နက်ကြီးတွေကိုစူးစီးပြင်ဆင်လာတာရှိကြောင်းကိုကန့်တပ်ဖွဲ့ MNDAA ပြောခွင့်ရသူဦးထွန်းမြတ်လင်းကပြောပါတယ
်။ကျွန်တော်ထင်တာကတော့ဒီပွဲကြီးကြီးတပွဲတိုက်ဖို့ရှိမယ်ထင်တယ်။အဲ့ဒါသူလူတွေပြင်ဆင်နေတယ်။လက်နက်ကြီးတွေပို့နေတယ်။စံချက်ကားကားတို့ပြီးတော့တင့်ကားတို့အဲ့ဒါတွေအများကြီးတက်လာတာပဲ။
ကိုကန်ဒေသအတွင်းအစိုးရတပ်တွေကိုလိုအပ်တာတဲ့အင်အားအလွန်ကျွံချလာတာကိုသတိထားမိတယ်လို့ဦးထွန်းမြတ်လင်းကသုံးသပ်ပါတယ်
။အခုကိုကန်ကသူ့ရဲ့ area ဘယ်လောက်ပဲရှိလဲဆိုတော့2000စုရန်ကီလိုမီတာပေါ့နော်။အဲ့လောက်ပဲရှိတယ်။ဒါပေမဲ့သူတို့ပို့ထားတဲ့တပ်ကတပ်ရင်းက60 66ရင်းလားမသိဘူးရောက်နေပြီ။အဲ့ဒါကဒီဒီတပ်ကျွန်တော်ထင်တယ်9000နဲ့1000ကျားလောက်ရှိတယ်။အမြောက်တပ်3ရင်းပါတယ်။စံချက်ကတပ်တို့လက်နက်ကြီးတွေအများကြီးပို့ထားတယ်အဲ့တော့ဒီသူရဲကီလိုမီတာ2000ပတ်ဝန်းကျင်ရှိတဲ့မြေမှာမြန်မာနိုင်ငံတနိုင်ငံလုံးရဲ့ဒီကြီးစက်နဲ့ပြောလိုက်ရင်1500ခိုင်လုံးတော့ကကျွန်တော်တို့ဒီရောက်နေပြီကြကချင်ပြည်နယ်မှာဟိုးရင်တော့ကလိုက်စားရေခင်းတော့ကတော့မှကချင်ပြည်နယ်တစ်ခုလုံးမှာမှစက်ရင်းက120လောက်ပဲရှိတယ်ဗျဒါပေမဲ့အခုကျွန်တော်ထပ်မှာကရမခဒီအရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်နေမြေတစ်ခုမှာတင်သူက160လောက်ရှိတယ်စက်ရင
်းတကယ်တော့အစိုးရတက်တွေဟာကိုကန့်ဒေသတစ်ခုတည်းမှာစစ်မျက်နှာဖွင့်ထားတာမျိုးမဟုတ်ပဲပြီးခဲ့တဲ့5ရက်အတွင်းမှာလည်းကချင် KIO ဒေသမှာလည်းထိုးစစ်တွေရှိခဲ့တာပါဒါပေမဲ့ဒီကနေ့မှာတော့ကချင်ဒေသမှာတိုက်ပွဲတွေမရှိဘူးလို့ KIO တာဝန်ရှိသူတဦးက VOA ကိုပြောပါတယ်ကိုကန့်ဒေသကိုစစ်တပ်ကလုံးဝထိန်းချုပ်ထားလိုက်ပြီလို့အစိုးရတပ်ကပြောကြောင်းအာဏာရပြည်ခိုင်မျိုးပါတီရဲ့သတင်းစာဖြစ်တဲ့ပြည်ထောင်စုနေ့စဉ်သတင်းစာမှာဒီကနေ့ရေးသားထားပါတယ်ဒါပေမဲ့ကိုကန့်ဒေသအတွက် ဘယ်လိုထိုးစစ်ဆင်တာမျိုးကိုမဆိုဆက်လက်ခုခံသွားမှာဖြစ်တယ်လို့ကိုကန်တပ်ဖွဲ့ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကဆိုပါတယ
်လူရန်ကတော့တော်တော်ကွာပါတယ်ဒါပေမဲ့ကျွန်တော်တို့လည်းတမိုင်းပေးတာဝင်ရပါဗျာတက်နိုင်တော့ပဲကျွန်တော်တို့ခုခံသွားပါမယ
်ဒီတော့တွင်တရုတ်တပ်မတော် PLA တပ်ဖွဲ့တွေဟာကိုကန်ပဋိပက္ခဖြစ်နေတဲ့တရုတ်မြန်မာနယ်စပ်တစ်လျှောက်မှာညာပိုင်းစီရေးလေ့ကျင့်မှုတွေလုပ်နေတယ်လို့ South China Morning Post သတင်းစာမှာဖော်ပြထားပါတယ်ဒါအပြင်မြန်မာအစိုးရတပ်တွေနဲ့လက်နက်ကိုင်သဘုံတပ်ဖွဲ့တွေကြားဖြစ်ပွားတဲ့စစ်ပွဲကလက်နက်ကြီးကြီးတွေနောက်ထပ်ဘလောက်ထိတရုတ်မြေပေါ်ကျခဲ့သလဲဆိုတာစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့မှပြောကြောင်းပီကင်းကလာတဲ့ Writer သတင်းတပုတ်မှာဖော်ပြထားပါတယ်ခင်ဗျာ
ကိုကန်ဒေတာဘက်ကစီရေးအခြေအနေကိုတော့ကိုညာဝင်းအောင်ပြောပြသွားခဲ့တာပါအခုတခါတော့ဒီမြန်မာပြည်ရဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေချမ်းကိုလူ့အခွင့်အရေးအဖွဲ့ HRW ကဗာများပြောခဲ့တယ်လဲကြည့်ကြရအောင်ပါအစိုးရကအစ်စ်ပြန်ရေးဆွဲတဲ့ယင်းနှိမ့်မြှောက်နှံမှုဆိုင်ရာဥပဒေချမ်းကိုလွှတ်တော်စီပေးပို့အတည်ပြုချက်ရယူမှုမပြုခင်ဒီဥပဒေချမ်းနဲ့ပတ်သက်လို့သက်ဆိုင်ရာလူမှုအဖွဲ့အစည်းတွေလူရုလူရန်စွာအလွှာအသီးသီးကလူတွေနဲ့ညှိနှိုင်းအကြံယူသင့်တယ်လို့ HRW လူ့အခွင့်အရေးအဖွဲ့ကြီးကပြောလိုက်ပါတယ်ဒီဥပဒေဟာလူ့အခွင့်အရေးအခြေအနေနဲ့သဘာဝပတ်ဝန်းကျင်အပေါ်မှာအကြီးအကျယ်ရိုက်ခတ်မှုရှိနိုင်တဲ့အတွက်လူမှုအဖွဲ့အစည်းတွေကြားစိုးရိမ်မှုတွေလည်းဖြစ်နေကြတာပါအပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင
်ယင်းနှိမ့်မြှုပ်နှံမှုဆိုင်ရာဥပဒေမူကြမ်းနဲ့ပတ်သက်ပြီးအကြံဉာဏ်ပေးဖို့အစိုးရကနောက်ဆုံးရသတ်မှတ်ထားတဲ့ဒီကနေ့မတ်လ26ရက်နေ့မှာပဲ HRW လူ့အခွင့်အရေးအဖွဲ့ကြီးကဒီရက်ကိုထပ်တိုးပြီးတော့ဒေသခံအလှအပေါင်းစုံကလူမှုတွေအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးအကြံဉာဏ်ရယူဖို့အခုလိုတိုက်တွန်းလိုက်တာပါ HRW အဖွဲ့ရဲ့အာရှဒေသဆိုင်ရာသုတေသနပညာရှင်ဒေးဗစ်မန်တီဆင်ကတော့ဒီဥပဒေမူကြမ်းမှာအငင်းပွားစရာအချက်လက်တွေပါဝင်နေတာကြောင့်အခုလိုအချိန်ထပ်တိုးဖို့တောင်းဆိုရတာဖြစ်တယ်လို့ပြောပါတယ
် With other laws they gave several months of different levels of conflict
တခြားဥပဒေတွေကိုအတီးပြုတ်တတ်မှတ်ဖို့ဆိုလို့ရှိရင်အလွှာပေါင်းစုံကလူတွေရဲ့အကြံဉာဏ်တွေကိုလနဲ့အချိန်ယူပြီးတော့ဆွေးနွေးခဲ့တာတွေရှိတာမို့လို့ဒီယင်းနှိမ့်မြှုပ်နှံမှုဆိုင်ရာဥပဒေမူကြမ်းအတွက်အကြံဉာဏ်ယူဖို့နောက်ထပ်အချိန်ထပ်တိုးပြီးဖို့ဟာလဲအစိုးရအတွက်ကဘာမှအခက်အခဲမရှိဘူးလို့ထင်ပါတယ်နေပြည်တော်နဲ့ရန်ကုန်ကလူတချို့စီကသာအကြံဉာဏ်ယူတာမျိုးမဟုတ်ဘဲနဲ့အလွှာပေါင်းစုံကလူတွေနဲ့ဆွေးနွေးဖို့လိုပါတယ်အဲ့လိုမျိုးမဟုတ်လို့ချင်းမြန်မြန်ဆန်ဆန်ထွက်လာတဲ့ဒီဥပဒေကိုလက်ခံဖို့ဆက်ညင်တာတွေကိုကြုံရနိုင်ပြီးတော့ဘယ်သူအတွက်မှလည်းကောင်းမှာမဟုတ်ပါဘူး
မြန်မာနိုင်ငံမှာလုံခဲ့တဲ့နှစ်ပိုင်းတွေကစလို့ပြုပြင်ပြောင်းလဲမှုတွေရှိလာတဲ့ဆိုပြီးနိုင်ငံတကာစီးပွားရေးလုပ်ငန်းရှင်အများပြားလဲမြန်မာနိုင်ငံတွင်းယင်းနှိမ့်မြှုပ်နှံမှုတွေစတင်လှုပ်ဆောင်လာခဲ့ပါတယ်။ဒီထဲမှာတဝဲအထူးစီးပွားရေးဇုန်စီမံကိန်းလဲပါဝင်ပြီးဒီစီမံကိန်းစတင်တဲ့အခါဒေသခံတွေရဲ့ဥယျာဉ်ချမ်းမြေတွေကိုသိမ်းယူတာတွေတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုရှိတဲ့ဆိုပြီးကန့်ကွက်မှုတွေရှိနေခဲ့တာပါအခုဒီယင်းနှိမ့်မြှုပ်နှံမှုဆိုင်ရာဥပဒေချမ်းဟာတိုက်ပြည်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကြောင့်နင့်နာဆုံးရှုံးခဲ့သူတွေရဲ့အကျိုးစီးပွားကိုအပြည့်အဝအကာအကွယ်မပေးဘူးလို့ဒေးဗစ်ကအခုလိုဆက်ပြောပါရယ
် Certainly the way is one major investment project that we're concerned about
ဒီဝဲထူးစီးပွားရေးဆောင်စီမံကိန်းလိုမျိုးနောက်ရခိုင်ပြည်နယ်ကကြောက်ဖြူစီမံကိန်းနဲ့တခြားနေရာတွေမှာဆိုရင်လည်းအစိုးရကနိုင်ငံသားယင်းနှိမ့်မြှုပ်နှံသူတွေအတွက်အလွန်လွယ်ကူအောင်လှုပ်ထားပြီးတော့ဒေသခံညီမနိုင်ငံသားတွေအတွက်တော့တိတ်ပြီးတော့ကြည့်ပြတာမျိုးမရှိပါဘူ
းမတ်လ26ရက်နေ့စနေ့ထုတ်ပြန်တဲ့ HRW အဖွဲ့ကြီးရဲ့ကြေညာချက်ထဲမှာအတည်ပြုဖို့ရှိနေတဲ့ယင်းနှိမ့်မြှုပ်နှံမှုဥပဒေမူကြမ်းကြောင့်လူ့အခွင့်အရေးချိုးဖောက်မှုတွေရှိလာနိုင်တာကိုလူမှုအဖွဲ့အစည်းတွေကစိုးရိမ်ကြောင်းပြောဆိုရဲဆိုပြီးတော့လဲကြေညာချက်မှာဖော်ပြထားပါတယ်ကမ္ဘာဘဏ်နဲ့နိုင်ငံတကာငွေကြေးကော်ပိုရေးရှင်းIFCRO ရဲ့အကူအညီကိုရယူကနိုင်ငံသားယင်းနှိမ့်မြှုပ်နှံမှုဥပဒေနဲ့မြန်မာနိုင်ငံသားယင်းနှိမ့်မြှုပ်နှံမှုဥပဒေတို့ကိုပေါင်းပြီးဒီယင်းနှိမ့်မြှုပ်နှံမှုဥပဒေမူကြမ်းကိုမြန်မာအစိုးရကပြန်လည်ရွေးဆဲခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒီသက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့အကြံဉာဏ်ရယူဖို့သတ်မှတ်ထားတဲ့ရက်ကိုမြန်မာအစိုးရအနေနဲ့ထပ်တိုးပေးအောင်ဖိအားပေးဖို့ကိုလည်း HRW အဖွဲ့ကြီးကတိုက်တွန်းထားပါရခင်ဗျာ
။ကိုအောင်အောင်စုံစမ်းတင်ပြပေးခဲ့တာပါ။ဖူယိုတောတာရှင်တွေအနေနဲ့ကျမတို့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ဖူယိုအမေရိကန်အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်သလိုအီးမေးလ်နဲ့ပေးပို့လို့ရတော့ burmese@voanews.com ကိုပေးပို့နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။